ကဲဒီနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားမနာယူမိမှာတရားတော်ကိုပြန်ပြီးတော့နာယူတိုင်းအပရာစေနာပွားနိုင်ဖို့ကုသိုလ်များပြန်ပြီးတော့နှလုံးသွင်းနိုင်ဖို့အတွက်ဘုန်းကြီးအရှိဦးစွာဖတ်ကြားပေးပါမယ်ယနေ့သာသနာတော်နှစ်2555ခုနှစ်မြန်မာကောဇာတက်ကလေး1383ခုနှစ်တရင်ကျွလာပြီကျော်တရက်ခရစ်နှစ်2011ခုနှစ်အောက်တိုဘာလ13ရက်ကြာသာပတိနေ့မှာညဆက်ကြာကြောင်းတိုင်းမှာတရင်သုံးနေထိုင်တဲ့တန်ဃာတော်308ပါးတို့ရဲ့ထံပေါက်မှာလာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကညဆက်ကြာကြောင်းတိုင်းမှာနိုင်ကဆရာတော်အားအမှုထားပြီးတော့အာယုံစွမ်းကကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့24-25လမ်းကြောင်း89လမ်းမှာနေထိုင်တဲ့ဖခင်ကြီးဦးမောင်ကြီးနဲ့သာသမီများငွေထီး3လက်မိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကတန်ဃာတော်ဘာ308ပါးတို့ဟာအာယုံခါမှာကျုပ်ပလာတာစွမ်းလက်ဖက်ရည်စွမ်းများဆက်ကပ်လှူဒန်းကြခြင်းမြတ်စွာဘုရားနာယကဆရာတော်အားဓမ္မပူဇာအဖြစ်3000ကျပ်တန်ပစ္စည်းများလှူဒန်းခြင်းဆရာလေး15ပါးအားလည်းပဲတစ်ပါးတစ်ပါးလျှင်3000ကျပ်စီအားဖြင့်4500ကျပ်ပစ္စည်းဝတ္ထုများလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုနေစွမ်းဆက်ကပ်ကြတဲ့ကုသိုလ်ရှင်များကလည်းပဲမြတ်စွာဘုရားနာယကဆရာတော်အားမူထားပြီးတော့မြတ်စွာဘုရားဇေယဝင်းမှာနေထိုင်တဲ့မေတော်ကြီးဖွားပုံညဝတိညီဖြစ်တဲ့မရှင်ရှင်ဦးမောင်ကျော်စင်ထတ်တို့ဖြစ်ပါတယ်တန်ဃာတော်ပါ308ပါးတို့အားနေ့လေကမွန်မြတ်သောခဲဝဲဘောဇင်ဆွမ်းများဆက်ကပ်လှူဒန်းခြင်းညနေကဖြော်ရည်ဆေးပစ္စည်းများဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဖိမ့်မှန်ထားတဲ့အပရိသတ်တို့အားလည်းပဲတရားဖြူခွေကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြပါတယ်ထို့မှတစ်ပါးညဆက်ကြနာယကဆရာတော်6ပါးအတွက်ဘုံမမာတင်တင်ငန်းတွေ့ဆုံတစုံစီလှူဒန်းကြခြင်းအနုနာယကစာချာဘုန်းကြီး6ပါးနဲ့ကနဝဇကစာချာဘုန်းကြီး10ပါးအလုံး14ပါးသောတန်ဃာတော်ရှင်မြတ်စာချာဆရာတော်တို့အားလည်းပဲ1000ကျပ်စီ1000ကျပ်စီအပြင်3000-4000ကျပ်သောပစ္စည်းဝတ္ထုများကိုဆက်ကပ်လှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုအဖွားဖြစ်သူဖွားပုံညာဝတိယာအမှုထားပြီးတော့ဥတန်ဝင်ဒေါ်လာလာချင်းတမိမရှင်ရှင်ဦးမိသားစုတို့ကဓမ္မပူဇာအဖြစ်နဝကမ္မတသိန်းကျပ်လှူဒန်းကြခြင်းနိုင်ကဆရာတော်6ပါးအားလည်းပဲတပါးတပါးလျင်3000ကျပ်စီလှူဒန်းခြင်းကုသိုလ်ပြုဘက်ပါရမီဖြည့်ဘက်များဖြစ်ကြတဲ့ကိုကျော်မျိုးဟိမသီရီအောင်တမိမဟံမီရှင်လက်မအူမိသားစုကလည်းပဲမြတ်ဆက်ကြာကြောင်းတိုက်နှစ်20ပြည့်မဂ္ဂဇင်းစာဆောင်ထုတ်ဝေရန်အတွက်နဝကမ္မ3သိန်းကျပ်လှူဒန်းကြခြင်းဆရာတော်ကလည်းပဲနဝကမ္မ2000ကျပ်လှူဒန်းခြင်းဥပလွန်တော်ငွေလှရွှေပြားချိုခြင်းမိသားစုကဓမ္မပူဇာဖြင့်2000ကျပ်ကိုညုံငယ်မဝဝထေမိသားစုက3သိန်းကျပ်မမှုမှုခိုင်းမမိမိမူမြတ်တကုံအထေဆိုင်မိသားစုကနဝကမ္မ1000ကျပ်ဥဟံမြင့်ဒေါခင်နှင်းသက်တမိမာနှင်းနန္ဒာမြင့်မိသားစုတို့က1000ကျပ်မိခင်ကြီးဒေါလှကြီးမြင်းမျိုးကလည်းပဲသွမ်းပရိသာပင်ဖြင့်1000ကျပ်မမြက်တီတာကလည်းမမြက်တီတာမြင်းမျိုးကလည်းသွမ်းပရိသာပင်1000ကျပ်ဒေါတင်ဝင်းနှင့်တူမာများဂရိပါရွာမိသားစုကမြတ်စွာဘုရားနာယကဆရာတော်ဟာ9000ကျပ်ဥထွန်းတော်ရွှေကြီးရဲပြင်အထယ်ဆက်ဂရိပါရွာမိသားစုက3000ကျပ်ဆိုပြီးတော့အလုံးစုပေါင်းပြီးတော့လှူဒန်းကြတယ်ပေါ့ဘုန်းကြီးရဲ့မေတော်ကြီးကလည်းပဲဘုန်းကြီးအတွက်ဘုန်းကြီးရဲ့မွေးလာဖြစ်တဲ့တရင်ကျိုလာမှာတက်နိုင်တယ်မြကိုကျဲမှာစိတ်ချမ်းသာစွာနဲ့သာသနာကျိုးလောကကျိုးကိုတိုးပြီးတော့ဆောင်ရွက်နိုင်ပါစေဆိုတဲ့စိတ်ထားနဲ့နှစ်စဉ်ကတ်လာခဲ့တယ်ပေါ့အဲ့တော့မေတော်ကြီးနဲ့တကဝအာလုံးသောပါရမီဖြည့်ဘက်မိသားစုများကိုဘုန်းကြီးအနေနဲ့ဗာတရားဟောကြားပေးမလဲဆိုတော့မနေ့ရက်တုန်းကအနီးဝေးဆိုတဲ့တရားတော်ကိုဟောကြားခဲ့တယ်ဒီနေ့အဲ့ဒီတရားတော်နဲ့ဆက်ဆက်မှုရှိနေတဲ့ စုလာသူပ္ပတာရဲ့ဘဝဖြစ်ရဲ့အထုပ်ပတ်ကိုဟောကြားပေးမယ်တရားနာမည်ကအာဇာနီစုလာသူပ္ပတာဆိုတဲ့တရားကိုဟောပေးမယ်ပေါ့အဲ့တော့အာဇာနီစုလာသူပ္ပတာဆိုတဲ့တရားကိုနာကြားပြီလို့ရှိရင်စုလာသူပ္ပတာကိုအာဇာနီဆိုတဲ့ဂုံပုံနဲ့ဘာဖြစ်လို့ဂုံပြုရတယ်လဲဒါလေးကိုလည်းပဲသဘောပေါက်သွားပါလိမ့်မယ်အဲ့တော့ဖျားဆားတဲ့သူတော်ကောင်းတွေကကမ္ဘာလောကကြီးအတွက်အကျိုးရှိအောင်တတဝါဒီကယ်တင်သွားခဲ့တဲ့အတွက်ဖျားရှင်ကတော့ကမ္ဘာလောကကြီးအတွက်အာဇာနီဖြစ်တော်မူခဲ့ပါတယ်ဒီလိုပဲဘုန်းကြီးတို့ရှေးရှေးသောအနောယထာစတဲ့မင်းနေရာလေးပဲတကမ္ဘာလုံးအတွက်မဖြစ်တောင်မှမြန်မာနိုင်ငံအတွက်အာဇာနီဖြစ်အောင်ကြိုးစားသွားခဲ့ကြပါတယ်အဲ့တော့မိမိတို့လည်းပဲမိမိတို့အတိုင်းအတာနဲ့မိသားစုအတွက်ကိုရက်ကွက်အတွက်ကိုမျိုးနေအတွက်အာဇာနီဖြစ်အောင်ဘလို့စူးစမ်းတင်တယ်လို့ဒီလိုစိတ်ထားလေးတွေကိုကိုကိုစီစီတက်ဖို့ပြုပြင်တက်ဖို့နှလုံးသွင်းတက်ဖို့ဘုန်းကြီးကအာဇာနီစုလာသူပ္ပတာဆိုတဲ့တရားကိုယနေ့မနေ့ရက်နဲ့အဆက်ဆက်နေတဲ့တရားကိုပဲပြန်လည်ပြီးတော့ဟောကြားပေးမယ်အဲ့တော့ကိုကိုကိုဒီတရားကိုနာယူပြီးတော့ငါတို့ဟာဘသူအတွက်မိသားစုအတွက်ရက်ကွက်အတွက်လောကအတွက်သာသနာအတွက်ဘယ်တိုင်းတာအထိအာဇာနီစည်ရင်ဝင်ပြီလေဆိုတာဒါလေးကိုသုံးသပ်စေချင်လို့ပါအဲ့တော့အာဇာနီစုလသုပ္ပတာဆိုတဲ့တရားနဲ့ဆက်ပြီးတော့ဘုန်းကြီးကအာဇာနီဆိုတဲ့ပုဂ္ဂိုလ်ပထမဆုံးဒါလေးကိုရှင်းပြပေးမယ်အဲ့တော့ပါဠိသက်ဝေါ်ဟာရဖြစ်ပေမဲ့ဘုန်းကြီးကမြန်မာပြည်ထံမှာဖွင့်ပြထားတဲ့အာဇာနီဆိုတဲ့သဘောတရားလေးကိုအရင်ဆုံးပြောပြပေးမယ်ပေါ့ကဲအားလုံးအာဇာနီရဲ့အဓိပ္ပာယ်လေးသိသွားအောင်ဘုန်းကြီးမြန်မာပြည်ထံမှာလာတဲ့အဓိပ္ပာယ်လေးကိုကြပြားလေးစီထားတယ်အားလုံးလက်ဥချီပြီးတော့လိုက်ဆိုလိုက်သာမန်လူထက်စွမ်းရည်တက်မြင့်မြတ်လယုံနှလုံးကြီးသာမန်လူထက်စွမ်းရည်တက်မြင့်မြတ်လယုံနှလုံးဤအများအကျိုးရွတ်တည်ဖို့ကိုကျိုးစွန့်လွတ်သည်အများအကျိုးရွတ်တည်ဖို့ကိုကျိုးစွန့်လွတ်သည်လောကလူရွာရှားခဲပါမပါအာဇာနီလောကလူရွာရှားခဲပါမပါအာဇာနီဒါဘုန်းကြီးတို့မြန်မာပြည်ထံမှာလာတဲ့အတိတ်ပဲတကယ်လည်းပဲသဘာဝကျတဲ့ဖရာရှင်ရဲ့ဆိုလိုချက်နဲ့လည်းပဲညီညွတ်တဲ့အာဇာနီရဲ့အတိတ်ပဲပါအဲ့တော့အာဇာနီဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုခေါ်တယ်လဲဆိုရင်အင်္ဂါ2ချက်ရှိပါတယ်အင်္ဂါ2ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုအာဇာနီလို့ဒီလိုခေါ်ရပါတယ်အဲ့တော့နံပါတ်1ကဘာလဲဆိုတော့သာမန်လူထက်စွန့်ရည်တက်မြင့်မြတ်လယုံနှလုံးကြီးတဲ့အာဇာနီဆိုတာကနံပါတ်1သာမန်ထက်လယုံကြီးနှလုံးကြီးထူးခြားထူးကဲသာလွန်ခြင်းဆိုတဲ့ဂုံအင်္ဂါနဲ့ပြည့်စုံနေတဲ့ခုခေတ်မှာတော့လက်ယုံကြီးဆိုတာကကျမ်းမာကြီးအတန်အသင့်ကောင်းတယ်လုံနိုင်စွမ်းနိုင်ရှိတယ်ဆိုရင်ဒါလက်ယုံကြီးနဲ့ထိုက်လျောက်ပြည့်စုံတာပါပဲအဲ့တော့နှလုံးကြီးဆိုတာကတော့မြင့်မြတ်တဲ့စိတ်ထားတွေအများကြိုးဆောင်ရွက်ခြင်းနဲ့စိတ်ထားတွေဒီလိုမြင့်မြတ်တဲ့နှလုံးကြီးနဲ့လည်းပဲပြည့်စုံခြင်းနဲ့ဒါကြောင့်နံပါတ်1အနေနဲ့သာမန်ထက်လက်ယုံကြီးနှလုံးကြီးထူးကဲသာလွန်ခြင်းနဲ့ဒီအင်္ဂါနဲ့ပြည့်စုံရင်အာဇာနီပါတဲ့ကောင်းပြီလယုံကြီးနှလုံးကြီးနဲ့ပြည့်စုံပါရဲ့သာမန်ပုဂ္ဂိုလ်တွေတာလွန်ပါရဲ့ဒါလောက်နဲ့အာဇာနီဖြစ်ပြီလားဆိုတော့မဖြစ်သေးပါဘူးတဲ့ဒုတိယအင်္ဂါကအများအကျိုးရွတ်တယ်ဖို့ကိုကျိုးစွန့်လွတ်သည်တဲ့ကိုယ့်ရဲ့လယုံကြီးနှလုံးကြီးကိုသုံးချပြီးတော့ကိုစွန့်အားရှိသည်မအမျိုးဘာသာသာသနာအတွက်ကိုကျိုးစွန့်လွတ်ပြီးတော့ဆောင်ရွက်ခြင်းတဲ့ဒီအင်္ဂါ2ချက်နဲ့ပြည့်စုံမှာအာဇာနီလို့ခေါ်ရပါတယ်ဘုန်းကြီးတို့တချို့ဆိုလို့ရှိရင်လယုံကြီးနှလုံးကြီးပြည့်စုံတယ်အဲ့တော့ဘယ်လိုလဲဆိုတော့ပညာတွေတက်တယ်ဆရာဝန်ကြီးတွေဖြစ်တယ်အင်ဂျင်နီယာဖြစ်တယ်ယာရုအာနာတွေအကြီးကျယ်ထိတ်ဆုံးကနေရောက်နေတယ်သို့တော့ဒီပုဂ္ဂိုလ်တွေဟာဒီယာရုအာနာဒီစည်းစိမ်ဥစ္စာဒီအခွင့်အရေးဒီပညာတွေကိုသုံးချပြီးတော့ကို ကိုမိသားစုအတွက်ကိုယ်အတွက်ချမ်းသာဖို့တဘူတဲကိုကြည့်တယ်ဆိုရင်ဒီပုဂ္ဂိုလ်မျိုးကဒုတိယအင်္ဂါချုပ်ယွင်းသွားပါတယ်အာဇာနီလို့မခေါ်နိုင်ပါဘူးတဲ့ဒါကြောင့်မို့အာဇာနီဆိုတာတာမန်ထက်လယုံဤနှလုံးဤထူးကြီးကဲတာလွန်ခြင်းနံပါတ်နှစ်ဒီလယုံဤနှလုံးဤကိုသုံးချပြီးတော့အများကျို့အတွက်သက်ဆွန့်ကြိုးပမ်းခြင်းတဲ့သူ့ကိုကြောင်းပြုပြီးတော့အမျိုးဘာသာသာသနာလောကီမြင့်တက်သွားခြင်းဒီအင်္ဂါနှစ်ချက်နဲ့ပြည့်စုံမှာအာဇာနီပါတဲ့ဘုရားရှင်ကအာဇာနီကိုဘယ်လိုသဘောရှိတယ်လဲဆိုတော့တုံလဘောပုရိသာဇင်ညောနာသောတပတ္ထဇာယတိယထာသောဇာယတိတိရောတံကုလံဒုက္ခမေတတိတဲ့အာဇာနီဆိုတာရာခဲပါတယ်တဲ့မျိုးတိုင်းရွာတိုင်းနေရာတိုင်းအမျိုးတိုင်းအာဇာနီမဖြစ်ပေါ်နိုင်ပါဘူးတဲ့ယထာသောဇာယတိတိရောတံကုလံဒုက္ခမေတတိတဲ့အာဇာနီတယောက်ထွန်းပေါက်လာပြီဆိုလို့ရှိရင်တဲ့သူဖြစ်ပေါ်လာတဲ့ဒေတာသူဖြစ်ပေါ်လာအမျိုးကိုသိပြီးတော့ချမ်းသာစေနိုင်တယ်ဘယ်လောက်ထိချမ်းသာစေနိုင်တယ်လဲဆိုရင်နိဗ္ဗာန်ချမ်းသာထိရစေနိုင်ပါတယ်တဲ့အာဇာနီဆိုတာရာခဲတယ်ဖြစ်ပေါ်လာလို့ရှိရင်လည်းပဲသူ့ကိုကြောင်းပြုပြီးတော့တစ်မျိုးလုံးတစ်ဆွေးလုံးတစ်လောကလုံးကြီးပွားချမ်းသာသွားကြပါတယ်တဲ့ဒါကိုအာဇာနီလို့ခေါ်ပါတယ်ဆိုပြီးမြတ်စွာဘုရားကတဏ္ဍပရတဏီယာမှာဟောကြားခဲ့တယ်ပေါ့အဲ့တော့ဘုန်းကြီးတို့စစ်ကြည့်ပေါ့ဘုန်းကြီးတို့ဘုရားရှင်ဟာယောက်ျားမြတ်မဟာအာဇာနီမဟာပုရိသအာဇာနီတဲ့ဘုန်းကြီးတို့ဘုရားရှင်ဟာဘုန်းကြီးတို့ဘုရားရှင်ရဲ့လယုံဤနှလုံးဤပြောလို့ကိုမရပါဘူးအတူမရှိအောင်မြင်မြတ်တော်မူခဲ့တယ်အဲ့တော့အများကျိုးဘယ်လောက်တည်ပိုးခဲ့တယ်လဲဆိုတော့ခုတကယ်လို့များဘုန်းကြီးတို့ဘုရားရှင်ကမပွင့်ခဲ့ရင်ဘာတွေဖြစ်မလဲကုသိုလ်အကုသိုလ်ဆိုတာဘယ်လိုမှန်းတောင်သိမှာမဟုတ်ဘူးဘုန်းကြီးတို့လူတွေနဲ့ဒီပြန်မာရီမြတ်စွာဘုရားကိုကြောင်းပြုပြီးတော့မဖို့နိဗ္ဗာန်ရပြီးတော့အပေတကားတွေပိတ်သွားတဲ့တတ္တဝါတွေရေတွက်လို့မရပါဘူးအတင်ချေပါမြတ်စွာဘုရားကိုကြောင်းပြုပြီးတော့အဝီစီငရဲကြမဲ့အင်ဂုလီမာလာစတဲ့ပုဂ္ဂိုလ်တွေဘုရားရှင်ကိုကြောင်းပြုပြီးတော့ငရဲမကြဘဲနဲ့မိပင်မိခင်ကိုမတတ်တော့ဘဲနဲ့ယန္တာဖြစ်ပြီးတော့နိဗ္ဗာန်ဆံဝင်သွားကြတယ်ဒါကြောင့်ဘုရားရှင်ကိုကြောင်းပြုပြီးတော့တတ္တဝါတွေအပေကြမဲ့တတ္တဝါတွေအပေတကားတွေပိတ်ကုန်ကြတယ်။မဟုတ်နိဗ္ဗာန်ကိုမျက်မှောက်ပြုကုန်ကြတယ်။နေရွာသူကတိကိုလာကုန်ကြတယ်ဆိုတော့မြတ်စွာဘုရားလောက်လောကီမှာကောင်းကျိုးဆောင်ရွက်တဲ့ပုဂ္ဂိုလ်ဘယ်သူရှိမလဲ။ဒါကြောင့်မြတ်စွာဘုရားဟာတကယ်လောကီထဲမှာတလောကလုံးအတွက်32ဘုံတစ်ခုလုံးအတွက်ဘုရားရှင်ဟာမဟာပုရိသယောက်ျားမြတ်အာဇာနီမြတ်ပါတဲ့။ဒါဘုရားရှင်ဟာတလောကလုံးတို့အာဇာနီဖြစ်နေပေါ်ထွန်းသွားတယ်။လယုံဤနှလုံးဤသူများတဲ့သာလွန်နေအများကျိုးကိုပရိနိဗ္ဗာန်ဆံမဲ့နေ့အထိကျင်းမာရေးကောင်းတော်မမူဘဲနဲ့မြတ်စွာဘုရားရှင်ဟာဆောင်ရွက်သွားခဲ့တဲ့အတွက်ဘုရားရှင်ဟာတလောကလုံးရဲ့အာဇာနီတဲ့ဒါလေးကိုမျက်စိနဲ့မြင်ကြည့်အာယုံပြုလိုက်ပါ။နောက်တစ်ခါဘုန်းကြီးတို့အနောယထာမင်းမြတ်ကိုကြည့်လိုက်အနောယထာမင်းစောကိုကြည့်လိုက်။နောယထာမင်းစောဟာတလောကလုံးရဲ့အာဇာနီတော့မဟုတ်ဘူးပေါ့။ဘုသူ့ရဲ့အာဇာနီတဲ့မြန်မာပြည်သူပြည်သားတွေရဲ့အာဇာနီတဲ့ဘုန်းကြီးတို့ဘာသာရေးတစ်ခုလေးစဉ်းစားကြည့်လိုက်ပထမမြန်မာနိုင်ငံတော်ကြီးကိုတည်ထောင်ခဲ့တဲ့နောယထာမင်းပုဂံခေတ်ကဘုန်းကြီးတို့အရေးကြီးတွေကိုကိုယ်ကိုယ်စီးကပ်ရတဲ့မြန်မာလူမျိုးတွေဝန်ထဲစီရကောင်းလိုက်တာအရေးကြီးတွေကလက်နက်တွေဘာတွေနဲ့ချင်းချောက်ပြီးတော့ဇို့အတင်းသူတို့ဝါဒကိုသွတ်သွင်းပြီးတော့မင်္ဂလာဆောင်ပြီးလို့ရှင်ပန်းဦးဆက်ရတဲ့အလေးချက်တွေကိုပြောထောင်ပေးခဲ့တယ်ဘုန်းကြီးတို့နောယထာမင်းဟာရှင်အရဟံနဲ့တွေ့ဆုံ권ဖူးမြော်권ရပြီးပြီဆိုတာနဲ့တပြိုင်နက်အရေးကြီးသာသနာကိုအမြင့်ပြည့်အောင်ခြေမုံသွားခဲ့ပါတယ်အဲ့တော့နောယထာမင်းအရေးကြီးသာသနာကိုအမြင့်ပြည့်အောင်ခြေမုံခဲ့တဲ့အတွက်ယနေ့ဘုန်းကြီးတို့တန့်စင်တဲ့ထေရဝါဒသာသနာကိုစီကပ်ကိုးကွယ်권ရတယ်ဖယားတရားသံဃာအစစ်မှန်ကိုစီကပ်권ရတယ်တရားတွေနာယူ권ရတယ်တရားတွေရှုမှတ်권ရတယ်မိဘဂုံကျေးဇူးယတနာသုံးပါးရဲ့ဂုံကျေးဇူးတွေတည်ခွင့်ရတယ်ကျေးဇူးဆက်ခွင့်ရတယ်ဒါဘုသူ့ရဲ့ကျေးဇူးလေအနောယထာမင်းရဲ့ကျေးဇူးတဲ့အနောယထာမင်းရဲ့ကံဓာတ်ရှင်အရဟံရဲ့ကံဓာတ်ဟူတာပယ်နှုတ်လိုက်လို့ရှိရင်ဘုန်းကြီးတို့ယနေ့ချိန်ထိအရေးကြီးဝါဒများထွန်ကားခဲ့မြန်မာနိုင်ငံအထူးသဖြင့်အမျိုးသမီးတွေသိပ်ပြီးတော့နင်းနာလွန်ပါတယ်ခုတော့နောယထာမင်းရဲ့ကျေးဇူးကြောင့်တန့်စင်တဲ့ထေရဝါဒသာသနာကြီးကိုကိုးကွယ်ခွင့်ရပြီဆိုတော့နောယထာမင်းဟာဘုန်းကြီးတို့ယနေ့အသက်ရှိနေတဲ့ဘုန်းကြီးတို့တွေတရားရကမတို့တွေအတွက်မုံမြတ်တဲ့တန်ဆင်းတဲ့သာသနာတော်ကြီးနဲ့ထိတိကျွင့်ရအောင်ဘယ်သူလှုပ်ပေးခဲ့တယ်လဲဆိုရင်အနောယထာမင်းလှုပ်ပေးခဲ့တယ်။ဒါကြောင့်နောယထာမင်းဟာဘုရားရှင်တို့တလောကလုံးရဲ့ သုံးသက်တပုံတစ်ခုလုံးရဲ့အာဇာနီမဖြစ်ပေမဲ့နောယထာမင်းဟာမြန်မာနိုင်ငံသူနိုင်ငံသားတွေရဲ့အာဇာနီဆိုတာဖြစ်ပေါ်သွားခဲ့ပါတယ်အဲ့တော့နောယထာမင်းဟာကိုကျိုးဆွန့်လွတ်ပြီးတော့လုပ်ခဲ့တယ်လက်ယုံကြီးနှလုံးကြီးပြည့်စုံခဲ့တယ်နောက်ဆုံးအမုန်းခံပြီးတော့အကြီးကြီးတွေရဲ့ရန်နေအင်မတန်မှများတဲ့ထဲကနေချိန်မုန်းပြီးတော့လောကကျိုးကိုဆောင်ရွက်ခဲ့တယ်တဲ့ဒါကြောင့်နောယထာမင်းဟာလည်းပဲမြန်မာနိုင်ငံရဲ့အာဇာနီပုဂ္ဂိုလ်မြတ်တစ်ပါးဆိုပြီးတော့ယနေ့တိုင်းအောင်နောယထာလန်းနောယထာဘာစသည်ဖြင့်နောယထာမင်းရဲ့ကုန်ကျေးဇူးတွေကိုအောက်မေ့တော်အဖြစ်မြန်မာနိုင်ငံမှာအနောယထာဆိုတဲ့နာမည်နဲ့မှဲ့ခေါ်ထားတဲ့နေရာဌာနတော်တော်များများရှိနေခဲ့ပါတယ်အဲ့တော့ဒါဘာလဲဆိုတော့အနောယထာမင်းဟာမြန်မာနိုင်ငံရဲ့အာဇာနည်တဲ့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေကြည်လိုက်တန်ဃာတော်ရှင်မြတ်တွေဆိုရင်ဘုန်းကြီးတို့ခုစာတင်စာချနေတယ်ဖျားရှင်လက်ထက်ဖျားရှင်ပြိဋိဘံဆံပြီးတဲ့နောက်ဘုန်းကြီးတို့ကြည်လိုက်ရင်ရှင်မာကတ္တပတို့ရှင်အာနန္ဒာတို့အရှင်နုရုဒ္ဓတို့ယဟနာရှင်မြတ်ကြီးတွေဟာတရားကြီးပဲအာမထုတ်ပဲနဲ့ဖလတ်သမပတ်ဝင်စားပြီးတော့တရားချမ်းသာနဲ့ကြောင်းကြမဲ့မနေခဲ့ပဲနဲ့ပါလုပ်ခဲ့တယ်။တန်ခိုင်နာတင်ပွဲကြီးပြီးတဲ့အခါအရှင်နုရုဒ္ဓကအင်ဂုတ္တရနိကေကိုတပည့်ဆက်ဆက်ပို့ချပေးပါ။နောက်ပြီးတော့အရှင်အာနန္ဒာရဲ့တပည့်ဆက်ဆက်ကိုအရှင်အာနန္ဒာကိုယ်တော်မြတ်ကဒီဃနိကေကိုပို့ချပါ။နောက်ပြီးတော့ဝီနိပိတကကိုရှင်ဥပါလိကတပည့်ဆက်ဆက်ကိုပို့ချပါဆိုပြီးတော့ယန္နာရှင်မြတ်ကြီးတွေပါလုပ်ခဲ့တဲ့ဒီတောင်ခွဲဝေယူပြီးတော့တမပချမ်းသာလေးနဲ့အေးအေးချမ်းချမ်းမနေဘဲနဲ့ယန္နာကြီးတွေဖြစ်ပါလျက်နဲ့စာပေတွေကိုပို့ချခဲ့တယ်။ယနေ့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေပြင်ပန်းခံပြီးတော့အငတ်ခံပြီးတော့စာတင်တိုက်ကြီးတွေပို့ချတယ်။စာတင်တိုက်အများစုဟာဆင်းရဲကြပါတယ်။အ ਨੇ စုစာတင်တိုက်ပဲပြည့်စုံကြပါတယ်။အဲ့တော့တန်ဃာတော်ရှင်မြတ်တွေဟာဒီလိုစာတင်စာချလှုပ်လိုက်တဲ့အတွက်ဓမ္မဂတိကတွေပေါ်လာတယ်တရားဓမ္မတွေကိုတရားဟောပေးကြတယ်တရားပြတဲ့ဆရာတော်တွေပေါ်လာတယ်တရားဓမ္မတွေကိုတရားပြပေးကြတယ်အဲ့တော့တရားရှုမခွင့်နေရတယ်တရားနာယူခွင့်နေရတယ်အသိဉာဏ်တွေတိုးလာတယ်ဘုသူကျေးဇူးလေတန်ဃာတော်ရှင်မြတ်တွေကျေးဇူးတဲ့ဒါကြောင့်တန်ဃာတော်ရှင်မြတ်တွေဟာလည်းပဲမိမိတို့ဗုဒ္ဓဘာသာဝင်နေတဲ့တကွာအားလုံးသောပုဂ္ဂိုလ်တွေအတွက်အပေတကားတွေပိတ်အောင်အသိဉာဏ်တွေတိုးပွားအောင်မတ်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်အကျိုးတွေဆောင်ရွက်နေတဲ့အတွက်ဒါသာသနာအာဇာနီပါတဲ့ဘုန်းကြီးတို့ဒီကြောင်းတိုက်တန်ဃာတွေကိုပဲကွက်ပြီးတော့ကြည်လိုက်ဒီကြောင်းတိုက်ကဘုန်းကြီးတို့စိတ်ထားမြင့်မြတ်တဲ့ဇာပေတက်တဲ့တန်ဃာတွေကိုတနိုင်နဲ့မြဖော်ထုတ်ပေးနေတယ်သူတို့တနိုင်ငံလုံးပြန့်ပြီးတော့လူသားတွေရဲ့အကျိုးကိုဆောင်ရွက်ပြီးဆိုရင်ဒီတန်ဃာတော်ရှင်မြတ်တွေဟာလည်းပဲမြန်မာနိုင်ငံသာသနာအတွက်ဗုဒ္ဓဘာသာဝင်တွေအတွက်အာဇာနီဖြစ်ပြီးတဲ့လက်ယုံကြီးနှလုံးကြီးထိုက်လျောက်ပြည့်စုံပြီးတော့အများကျိုးအတွက်သာသနာတော်ကြီးမပြောက်ပြက်အောင်ဝိုင်းဝန်းပြီးတော့သင်အန်းပို့ချဟောပြစောင့်ရှောက်နေကြတဲ့တန်ဃာတော်ရှင်မြတ်တွေဟာလည်းသူ့တိုင်းတာနဲ့တူအာဇာနီဖြစ်သွားကြပါတယ်။အဲ့တော့ယနေ့ဒီနေ့ကုသိုလ်ကောင်းမှုပြုကြတဲ့အာယုံစွမ်းကုသိုလ်ရှင်တွေ၊နေစွမ်းကုသိုလ်ရှင်တွေ၊ပါရမီဖြည့်ဖက်ဓမ္မဒါနကုသိုလ်ရှင်တွေလည်းကိုယ့်ကိုယ်ကိုစစ်ကြည့်လိုက်။အဲ့တော့ကိုယ့်ကိုယ်ကိုစစ်ကြည့်လိုက်လို့ရှိရင်ကိုယ်ကမိသားစုတစုအတွက်ဇနီးအတွက်ခင်ပွန်းအတွက်သာသမီအတွက်ပညာရေးတွေမြင့်လာအောင်စိတ်တည်းကောင်းလာအောင်သာဝနီပြည်လည်အောင်ဆောင်ရွက်ပေးပါတယ်ဆိုရင်ဒီပုဂ္ဂိုလ်ဟာမိသားစုတစုအတွက်အာဇာနီလို့ဒီလိုခေါ်ရတာပဲအဲ့တော့နည်းနည်းလေးအဆင့်တိုးကြည့်လိုက်ရဲရွာကောင်းကျိုးအတွက်ရဲထဲရွာထဲမှာလှုပ်ရှားရှိတာငွေအားလူအားနဲ့ကူညီတယ်ရဲထဲမှာဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကူညီတယ်ဒါဆိုရင်ရက်ွက်အတွက်အာဇာနီဖြစ်ပြီလို့ဒီလိုသုံးသပ်လို့ရပါတယ်ဒီတဲ့တစားတိုးကြည့်လိုက်ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေကိုမိမိတို့တန်နိုင်နဲ့မြပစ္စည်းတွေနဲ့လှူဒန်းကြတယ်။နောက်ပြီးတော့တန်ဃာတော်ရှင်မြတ်တွေကိုမိမိတို့စွမ်းအားရှိတဲ့မြကာယဉာဏ်အားနဲ့ဝိုင်းဝန်းပြီးတော့သာသနာတိုးတက်အောင်ဆောင်ရွက်ကြတယ်။မိမိတို့ထောက်ပံ့လိုက်တဲ့တန်ဃာတော်ရှင်မြတ်တွေကနိုင်ငံမှာရှိနေတဲ့ဗုဒ္ဓဘာသာဝင်တွေ၊တကဘာလုံးမှာရှိနေတဲ့ဗုဒ္ဓဘာသာဝင်တွေကိုအသိဉာဏ်တွေဖြန့်ပေးမယ်။သာသနာတော်ကြီးရှိအောင်ဆောင်ရွက်ပေးမယ်ဆိုရင်ဒီသာသနာရှိအောင်လုပ်တဲ့နေရာမိမိတို့လည်းတတတားပါဝင်တော့မိမိတို့လည်းမြန်မာနိုင်ငံအတွက်တရတအားအနေနဲ့အာဇာနီဆိုတာဒီလိုခေါ်လို့ရသွားပါတယ်။တကယ်လို့ပြောင်းပြန်ပြန်ကြည့်လိုက်။မိမိကိုယ်ကိုပြန်ပြီးတော့သုံးသက်ကြည့်လိုက်။ကိုယ့်ပတ်ဝန်းကျင်ရဲ့လူတွေကိုသုံးသက်ကြည့်လိုက်။ဒီပုဂ္ဂိုလ်ဟာသူ့ကိုအကြောင်းပြုပြီးမိသားစုစိတ်ဆင်းရဲနေပါတယ်။မိဘတွေစိတ်ဆင်းရဲနေပါတယ်။မိဘအကျိုးမိသားစုအကျိုးဘာမှမဆောင်ရွက်ပါဘူး။သာသနာအကျိုးဘာမှမဆောင်ရွက်ပါဘူး။ရက်ွက်အကျိုးမဆောင်ရွက်ပါဘူးဆိုရင်ဒီပုဂ္ဂိုလ်ကဘယ်သူ့အတွက်မှအာဇာနီမဟုတ်ပါဘူး။ အဲ့တော့နိတိစကားနဲ့ပြောလို့ရှိရင်ဒီပုဂ္ဂိုလ်ကြီးကဘာလဲဆိုတော့မိခင်ကစွန့်ပစ်လိုက်တဲ့မစင်တော်နဲ့ဒါဘုန်းကြီးကလှုပ်ကြံပြောတာမဟုတ်ဘူးနော်စာပေမှာပါတယ်နိတိတွေမှာပါတယ်အဲ့တော့ကိုယ့်ကိုယ်ကိုအာဇာနည်ဖြစ်အောင်ကြိုးစားရမယ်မိခင်ကစွန့်ပစ်လိုက်တဲ့မစင်တော်မျိုးဘဝမရောက်အောင်ကြိုးစားရတယ်အဲ့တော့တချို့ကိုယ့်ပဝန်းကျင်ကြည့်လိုက်ပုဂ္ဂိုလ်တရားကိုကြောင်းပြုပြီးတော့မိသားစုတွေစိတ်ဆင်းရဲလိုက်တာမိဘတွေစိတ်ဆင်းရဲလိုက်တာသာသမီတွေသူ့ကိုကြောင်းပြုပြီးတော့ဘာမှတိုးတက်မှုမရှိဘူးသာသမီမွေးထားပြီးတော့ပြစ်ထားဒီသာသမီတွေကရက်ွက်တဲ့လောကထဲမှာအမိုက်တုံးတပွဲဖြစ်ပြီးတော့သူများနှောက်ယှက်ပေးနေကြတယ်။ဒါဆိုလို့ချင်းဒီပုဂ္ဂိုလ်တွေကဘုသူ့အတွက်မှအာဇာနည်မဖြစ်ပါဘူး။မဖြစ်တဲ့ပြင်ဒီပုဂ္ဂိုလ်မျိုးကမိခင်ကစွန့်ပစ်လိုက်တဲ့မစင်တုံးမှာတဲ့လောကီဒုက္ခပေးဖို့မွေးလာတယ်လို့ဒီလိုပြောလို့ရပါတယ်။ဒါကြောင့်ဒါလေးတွေကိုဘုန်းကြီးကကိုယ့်ကိုယ်ကိုဘယ်တိုင်းတာအထိအာဇာနည်ဖြစ်အောင်လုပ်ပေးပြီးပြီလဲ။မိသားစုအတွက်ငါအာဇာနည်ဖြစ်ပြီလား။ရက်ွက်အတွက်အမျိုးဘာသာသာသနာအတွက်ဘယ်တိုင်းတာဒီအာဇာနည်ဖြစ်ပြီလေဒါမျိုးလေးတွေသုံးသပ်ရမယ်အာဇာနည်မဖြစ်ဘဲနဲ့မစင်တုံးဖြစ်နေတဲ့ပုံကိုယ်တွေကိုလည်းကိုကနေတင်ငန်းစာယူပြီးတော့ကိုသားသမီးကိုမျိုးဆက်ကိုအတိုင်းဝိုင်းမှာမစင်တုံးတွေမဖြစ်အောင်အာဇာနည်ပုံကိုယ်တွေဖြစ်အောင်ပြုပြင်နိုင်ဖို့အတွက်ဘုန်းကြီးကဒါအာဇာနည်ဆိုတဲ့အဓိပ္ပာယ်လေးကိုပြောပြခြင်းဖြစ်တယ်ပေါ့ကဲအားလုံးတစ်ခေါက်လိုက်ဆိုသာမန်လူထက်စွမ်းရည်တက်ညင်းမြက်လယုံနှလုံးရည်အများအကျူရွက်တယ်ဘူးကိုကျိုးစွန့်လွတ်သည်လောကလူရွာကြာခဲ့ပါမှတ်ပါအာဇာနီဒါဘုန်းကြီးတို့မိဘတွေဆရာသမားတွေတတိထားတဲ့အချက်ကလေးတွေဘုန်းကြီးတို့လည်းပဲစာသင်တိုင်းလုပ်နေတယ်တန်ခါးတွေမွေးထုတ်နေတယ်ပညာတတ်သူတော်ကောင်းသာသနာအတွက်အကျိုးရှိတယ်ဆိုရင်ဒါအာဇာနည်ထုတ်လုပ်တဲ့စက်ရုံလို့ဘုန်းကြီးတို့ကြောင်းတိုက်ကိုနာမည်တက်လို့ရပါတယ်တကယ်လို့ဘုန်းကြီးတို့မွေးထုတ်လိုက်တဲ့တန်ခါးတွေကအင်မတန်မှဆိုးသွမ်းနေတယ်သာသနာအကျိုးလောကအကျိုးကိုမပြုတ်ဘူးဆိုရင်ဒါမစင်တုံးတွေထုတ်လုပ်နေတဲ့စက်ရုံလို့ဒီလိုသုံးသပ်လို့ရပါတယ်တရားဓမ္မတွေအနေနဲ့လည်းပဲသုံးသက်ကြည့်လိုက်ကိုယ့်ရဲ့မျိုးဆက်တွေကြည့်လိုက်ကိုယ့်ရဲ့သားသမီးတွေတူတွေတူမတွေကိုကအာဇာနည်ဖြစ်အောင်လုပ်ပေးနိုင်ပါတယ်ဒါဆိုလို့ရှိရင်ဒီပုဂ္ဂိုလ်ရဲ့မုံမြတ်တဲ့အာဇာနည်တွေဖြစ်သွားတာပဲဒီလိုမှမဟုတ်ဘဲနဲ့ကိုယ့်ရဲ့မျိုးဆက်တွေကလောကသာသနာအတွက်အနှောက်အယှက်ပေးနေတယ်ပတ်ဝန်းကျင်ဒုက္ခရောက်အောင်လုပ်နေတယ်မိသားစုဒုက္ခရောက်အောင်လုပ်နေပါတယ်ဆိုရင်ဒါအာဇာနည်လုပ်တဲ့စက်ရုံမဟုတ်တော့ဘူးတဲ့မစင်တုံးကြီးထုတ်လုပ်ပေးနေတာလို့ဒီလိုကွက်ကွက်ကွင်းကွင်းမြင်ရပါတယ်ဘုန်းကြီးတို့တန်ခါးကြီးမြင်တဲ့တလို့တိလရှင်ဆရာလေးတွေလည်းပဲဒီလိုအမြင်မျိုးနဲ့ကြိုးစားရမှာပဲအဲ့တော့တိလရှင်ဆရာလေးတွေကြိုးစားတယ်လို့ဒကာဒကာမတွေလည်းပဲကိုကိုတိုင်းရောကိုယ့်ရဲ့မျိုးဆက်တွေရောအာဇာနည်ဖြစ်အောင်ထုတ်လုပ်ပေးရမှာပဲဒါမှလောကကြီးထဲမှာမစင်နေအညစ်အကြေးတွေကင်းသွားပြီးတော့တန်ရှင်းသာယာသွားမယ်တဲ့ဒါလေးကိုသိစေခြင်းလို့ဘုန်းကြီးကအာဇာနည်သုလာသူပတ္တာဆိုတဲ့တရားတွေကအာဇာနည်ဆိုတဲ့အပိုက်ကလေးကိုရှင်းပြခြင်းဖြစ်တယ်ပေါ့ခုဒုတိယပိုင်းနေနဲ့စူလာသူပတ္တာကိုဘုန်းကြီးကအာဇာနည်လို့ဘာဖြစ်လို့သုံးသပ်တယ်လဲဒီမျိုးသမီးရဲ့ဂုဏ်တွေဘလောက်ကြီးကျယ်တယ်လဲဒီမျိုးသမီးရဲ့ဘဝဖြစ်ရဲ့အထုပ်ပတ်တွေကိုဘုန်းကြီးဟောပြပေးမယ်မနေ့ကသူနဲ့ဆက်ဆက်တဲ့အဝေးနီးဆိုတဲ့အနီးဝေးဆိုတဲ့တရားကိုလည်းပဲတပုတ်ဟောပေးပြီးခဲ့ပြီပေါ့ဒီနေ့သူ့ရဲ့ဘဝဖြစ်ရဲ့အထုပ်ပတ်ကလေးကိုအထိုက်လျောက်ဟောပေးအောင်မယ်ဘုန်းကြီးတို့စူလာသူပတ္တာဆိုတာကဖျားရှင်ရဲ့ဒီတဝန်ကျောင်းတကာကြီးအနာတပိန်တထင်းနဲ့ကျောင်းအမကြီးပုံညာလက္ခဏဒေဝီတို့ရဲ့သမီးသုံးဦးရဲ့အလက်ဖြစ်ပါတယ်။နာတပိန်တထင်းမှာသမီးသုံးဦးသားတဦးတချို့ဒီကတွေလိုရကြတော့သားနှစ်ဦးလို့ဒီလိုပဲတွေ့ဘူးတယ်ပေါ့။အဲ့တော့သမီးသုံးဦးထဲမှာလက်ဖြစ်တဲ့ဇူလာသူပ္ပတာဘုန်းကြီးတို့သောတာပန်အရိယာသူတော်ရှင်နဲ့သူ့ရဲ့ဖခင်ကြီးကမြို့ထဲရွာထဲမှာလူတွေကဆုံးကက်ကုန်းကက်တွေလှုပ်တဲ့အခါတန်ဃာရီကနာတပင်တတိတို့ဝိသာခာတို့စီမံတဲ့ဆွန်းကိုစိတ်တန်းကြဖုံးပေးနိုင်တော့လူတွေကနာတပင်တတိနဲ့ဝိသာခာမပါရင်အလှမပေးကျင်ကြအောင်ဒီတော့နာတပင်တတိတို့ဝိသာခာတို့ကအိမ်အလုပ်တွေကိုပြေးပြီးတော့ပဝန်းကျင်ရဲ့ဓမ္မမိတ်ဆွေတွေရဲ့လုပ်ငန်းတွေကိုသွားပြီးတော့စီစဉ်ကူညီလေးရှိတယ်ပေါ့အဲ့တော့အိမ်ဒီမှာလည်းပဲယဟန်2000လောက်ဒီလာနာတန်ဃာရီအတွက်ခရီးသွားတန်ဃာရီအတွက်ဆွန်ကံကိုတော်ရီအတွက်တန်ခါ2000လောက်အတွက်ဝေယဝိဇ္ဇာချက်ပြုတ်လှူဒန်းနေတော့ဒီကိစ္စတွေကိုသုလာသုပ္ပတ္တာကိုလွှတ်အပ်လိုက်ပါတယ်အဲ့တော့သုလာသုပ္ပတ္တာဒီဝေယဝိဇ္ဇာအလုပ်တွေကိုအလုသမားတွေနဲ့ဦးဆောင်လုပ်ရင်းနဲ့ ဘာလို့တလဲဆိုတော့တရားနာလိုက်တရားရှုမှတ်လိုက်နဲ့နောက်ဆုံးတော့သောတာပန်အရိယာသူတော်စင်ဖြစ်သွားတယ်တဲ့အဲ့တော့အင်မတန်ထက်မြက်တဲ့မိန်ကလေးပေါ့အဲ့တော့သောတာပန်ဖြစ်ပြီးတဲ့နောက်အိမ်တော်ကြဖို့ရအကြောင်းဖန်လာခဲ့ပါတယ်ဘာလဲဆိုတော့ဘုန်းကြီးတို့သာဝတိမြို့နယ်ယူဇနာတရား20လောက်မှန်အားဖြင့်900ကျော်1000နီးပါးလောက်ဝေးတဲ့ဥက္ခမြို့ဟာဥက္ခတထေးဆိုတာကတနေ့တော့နာတပိန်တထေးရဲ့နေတဲ့သာဝတိမြို့ကိုလဲ900နဲ့ကုံသွဲဖို့ဆိုပြီးတော့ရောက်လာခဲ့ပါတယ်ရောက်လာတော့သူကနာတပင်တထေးအိမ်မှာတဲခိုးတယ်ဘာဖြစ်လို့လဲဆိုတော့တိတ်ပြီးတော့ချစ်ကျွမ်းဝင်တဲ့တငယ်ချင်းတွေဖြစ်ခဲ့ဘူးတဲ့သူတို့ဟာเจ้าနေဘက်တငယ်ချင်းတွေပေါ့เจ้าနေဘက်တငယ်ချင်းတွေဆိုတော့ငငယ်ကဆရာတအိမ်ဆရာတဦးထံမှာအတူတကွာပညာသင်ကြားခဲ့တယ်သွားတူလာတူစာတူဥက္ကတထေးလောင်းနဲ့နာတပင်တထေးလောင်းသူတတတို့ဟာတိတ်ပြီးတော့ရင်းနှီးကျွမ်းဝင်ခဲ့ကြတယ်ဘလောက်ထိရင်းနှီးခဲ့တယ်လဲဆိုတော့ဂရိစကားတွေထားခဲ့တဲ့အထိကျွမ်းဝင်ခဲ့ကြတယ်တဲ့ငါတို့အရွယ်ရောက်လို့အိမ်တော်ရဲ့သားတွေမြန်ကြလို့ရှိရင်သားမွေးတဲ့ပုဂ္ဂိုလ်ကသမီးမွေးတဲ့ပုဂ္ဂိုလ်ကိုတောင်းခံလို့ရှိရင်သမီးမွေးတဲ့ပုဂ္ဂိုလ်ကသမီးကိုပေးရမယ်လက်ထပ်ပေးရမယ်လို့အဲ့လိုငငယ်ရွယ်ရွယ်လေးကဂရိစကားတွေပေးခဲ့ကြတယ်အဲ့တော့ခုလည်းပဲတိတ်ပြီးတော့ကျွမ်းဝင်တော့အနာတပင်တထေးရဲ့အိမ်ကိုဥက္ကတထေးရောက်လဲ900နဲ့တူကုံွယ်လာရင်းနဲ့တဲခိုးတယ်နာတပင်တထေးရလည်းပဲသမီးဖြစ်တဲ့သုလသူပ္ပတ္တာကိုအဲ့ဒီချိန်မှာမဟာသူပ္ပတ္တာလည်းပဲအိမ်တော်ကြသောတာပန်ဖြစ်လို့ရောင်နောက်ဇဒုံပါဆိုတဲ့အတိုင်းပဲခင်ပွန်းတယ်နောက်လိုက်သွားတော့သုလသူပ္ပတ္တာအဓိကဖြစ်နေတယ်ပေါ့အဲ့တော့သုလသူပ္ပတ္တာကိုနာတပင်တထေးရဥက္ကတထေးကြီးရဲ့ဝေယဝိစာရီလှုပ်ဖို့ညွန်ကြားတယ်ခိုင်းနေပေါ့ဒီတော့သုလသူပ္ပတ္တာလည်းပဲအင်မတန်မှတထေးသမီးဖြစ်ပေမဲ့လို့ကျွမ်းကျင်တော့ဥက္ကတထေးကြီးရဲ့ဝေယဝိစာရီစာဖို့တောက်ဖို့ဒီစီစဉ်ပေးတယ်ပန်းနံသားတွေကိုတိုင်းသွေးပေးတယ်စီစဉ်ပေးတယ်နောက်ပြီးတော့ထမင်းစားနေတဲ့အချိန်မှာဆိုရင်ချိုးရည်အတွက်ကိုစီစဉ်ပေးတယ်အားလုံးကိစ္စတွေကိုသုလသူပ္ပတ္တာကသုလသူပ္ပတ္တာကဥက္ကတထေးအတွက်အားလုံးလုပ်ပေးတယ်တဲ့ဒီတော့ဥက္ကတထေးကြီးကသုလသူပ္ပတ္တာကိုတိတ်ပြီးတော့နှစ်သက်သဘောကျသွားတယ်အင်မတန်ထက်မြက်တဲ့အင်မတန်လိမ္မာရည်ကြားရှိတဲ့အမျိုးသမီးဆိုတာမင်းကလေးဆိုတာသူသဘောပေါက်သွားတော့တနေ့တော့နာတပင်တထေးနဲ့စကားပြောတဲ့အချိန်မှာသူကသတိပေးစကားပြောတယ်တငယ်ချင်းနဲ့တို့ငငယ်တုန်းကကတိစကားထားခဲ့တာမှတ်မိသလားအမှတ်မိတဲ့အကြောင်းတွေဘာတွေပြောပြီးတဲ့အခါနောက်ဆုံးတော့သူ့ရဲ့သားအတွက်သုလသူပ္ပတ္တာကိုပေးပါတဲ့လက်ထပ်ပေးခြင်းပါတယ်ဆိုတော့ဘုန်းကြီးတို့နာတပင်တထေးအဲ့ဒီမှာအခက်တွေ့သွားပါတယ်ဘာဖြစ်လို့လဲဆိုတော့ဥက္ကတထေးကဗုဒ္ဓဘာသာဝင်မဟုတ်ပါဘူးဘာသာကြားဖြစ်နေတယ်တဲ့အဲ့တော့ဘာသာကြားဖြစ်နေတော့သူ့ရဲ့သမီးဟာသောတာပန်အရိယာသူတော်ချင်းသောတာပန်ဆိုတာကဖရာဘောမှာအကျွမ်းမဲ့ယုံကြည်တယ်။တရားဘောမှာအကျွမ်းမဲ့ယုံကြည်တယ်။အရိယာတန်ဃာတော်ရှင်မြတ်ဒီဘောမှာအကျွမ်းမဲ့ယုံကြည်တယ်။ငါးပါးတိလကိုခါဟုတ်ပစိုးလို့မြဲတယ်။အသက်သေးရင်သေပြီးသည်ဖရာတရားတန်ဃာမစွန့်နိုင်ဘူး။ငါးပါးတိလကိုမကျူးလွန်နိုင်ဘူး။ဒီလိုပုဂ္ဂိုလ်မျိုးစားတွေကဖြစ်နေတော့အနာတပင်တတိတော်တော်ကိုစဉ်းစားရခတ်သွားတော့မြတ်စွာဘုရားတန်သွားပြီးတော့အကျိုးကြောင်းလျှောက်ထားတယ်တဲ့အဲ့တော့မြတ်စွာဘုရားကလည်းပဲတပ္ပဉ္စဉ္တဉ္ဇဉ်နဲ့ကြည်တော်မူလိုက်တဲ့အခါဘုန်းကြီးတို့ဥက္ကတတိဗုဒ္ဓဘာသာဝင်ဖြစ်ပြီးတော့ကျွတ်တန်းဝင်မဲ့ရေးကိုမြင်တော်မူတော့မြတ်စွာဘုရားကသဘောတူတဲ့သဘောမျိုးမင်ကြားတော်မူလိုက်တယ်ပေါ့လက်ခံတော်မူလိုက်တယ်ပေါ့အဲ့တော့ဘုန်းကြီးတို့ဘုရားရှင်လည်းပဲလောကသားတွေအတွက်ပွင့်ထွန်းပေါ်ပေါက်တဲ့နေရာမှာမဖို့နိဗ္ဗာန်ရဖို့ဆိုတာဒီလမ်းကြောင်းတစ်ခုအတွက်မဟုတ်ပါဘူးလောကသားတွေအတွက်အရှင်ပြေဖို့လောကီစီးပွားရေးတွေပြေလည်ဖို့မိသားစုငြိမ်းချမ်းဖို့မြတ်စွာဘုရားပွင့်ထွန်းတော်မူလာခဲ့တာပါခုလည်းပဲဘုန်းကြီးတို့နာတပင်တတိယသမီးအတွက်ရတမေးတဲ့အခါမြတ်စွာဘုရားနဲ့တွားပြီးတော့လျှောက်ထားတော့မြတ်စွာဘုရားကမငင်းပယ်ပါဘူးအားလုံးစီစဉ်ပြီးတော့ပြေလည်အောင်လုပ်ပေးခဲ့တယ်တဲ့ဒါကြောင့်ဘုန်းကြီးတို့ဘုရားရှင်ဟာတချို့ထင်တယ်လို့လောကုတ္တရာအတွက်တသက်ပွင့်လာတာမဟုတ်ပါဘူးလောကီလောကုတ္တရာကောင်းကျိုးအတွက်ပွင့်ထွန်းတော်မူခဲ့တာတဲ့ဒါလေးတွေကလည်းပဲတတိထားတဲ့နဲ့ဘုန်းကြီးကဘာဖြစ်လို့ပြောနေတာလဲဆိုတော့တချို့မျိုးသားမျိုးသမီးတွေကငငယ်ရွယ်ရွယ်နဲ့ကြောင်းကံဖရားမသွားနဲ့ငငယ်ရွယ်ရွယ်နဲ့တရားအာမထုံနဲ့တို့ကြလောကစီစိမ်နေစီးပွားရေးတွေရှားရင်စိတ်မရှိဘဲနဲ့နေလိမ့်မယ်တိုးတက်မှုမရှိဘဲနေလိမ့်မယ်ဖရားတရားတော်တွေသွားပြီးတော့လိုက်စားရင်စီးပွားရေးမလုပ်လို့တိုးတက်မှုမရှိဘဲနေလိမ့်မယ်ဒါမျိုးတွေထင်ကြတယ်တကယ်တော့မဟုတ်ပါဘူးဘုရားရှင်ကိုယ်တော်မြတ်ဟာလောကီလောကုတ္တရာကောင်းကျိုးအတွက်ပွင့်ထွန်းတော်မူခဲ့တာတဲ့မင်္ဂလာတုတ်တန်ထဲမှာ38ဖြာမင်္ဂလာကိုလေ့လာကြည့်ရင်လောကီမင်္ဂလာတွေအများကြီးပါ ဇနီးကိုဘယ်လိုထောက်ပံ့ရမလဲသာသမီကိုဘယ်လိုစောင့်ရှောက်ရမလဲဒါရီတိမြတ်စွာဘုရားက38ပြမင်္ဂလာထဲမှာအသေးစိတ်ဟောကြားခဲ့ပါတယ်ဒါကြောင့်အများထင်တယ်လို့တရားလိုက်စားလို့ရှိရင်လောကီစီးပွားရေးတွေဆုတ်ယုတ်နိုင်တယ်မတိုးတက်နိုင်ဘူးဆိုတာလုံးဝမဖြစ်နိုင်ပါဘူးခုလည်းပဲမြတ်စွာဘုရားကိုသွားတိုင်ပြီးတော့မြတ်စွာဘုရားကမင်ကြားချက်အရာနာတပင်တတိယဇနီးတဲ့နဲ့တိုင်ပြီးတော့သမီးဖြစ်တဲ့ສຸລາທຸປະຕາကိုဩဃတတိနောက်ကိုထည့်ဖို့လက်ထပ်ပေးဖို့သဘောတူလိုက်တယ်ပေါ့နေကောင်းရတ္တာတွေရွေးလိုက်တယ်အဲ့တော့နေကောင်းရတ္တာတွေရွေးပြီးတဲ့အခါမှာဘုန်းကြီးတို့ဝိတာခါကိုဩဝါဒဆယ်ချက်ပေးတယ်တဲ့တကယ်တော့ဘုန်းကြီးတို့ဩဝါဒဆယ်ချက်ဆိုတာစိတ်တက်ခွန်အားတွေပေးလိုက်တာပါလူတယောက်ဟာဘုန်းကြီးတို့စိတ်တက်ခွန်အားရှိနေတဲ့၍ဘဝမသေးနိုင်ပါဘူးဒါကြောင့်သမီးဖြစ်တဲ့ສຸລາທຸປະຕາအဝေးဖြစ်တဲ့ယူဆနာ120လောက်ဝေးတဲ့မင်းအားဖြင့်900ကျော်1000နီးပါးလောက်ဝေးတဲ့အရက်ကိုသွားရမယ်။သူနေရမဲ့ပဝန်းကျင်ကဘာသာကြားရေးဖြစ်တဲ့ရောက်ခမဘာသာကြားရေးဖြစ်တဲ့ခင်မွန်းတဲ့နေရမယ်ဒီတော့စိတ်သက်စွန်းအားရှင်သန်မှစိတ်သက်စွန်းအားတွေထက်မြက်နေမှလောကီတဲ့ရက်တီလိုရမယ်ဆိုတာနာထပင်တည်းသဘောပေါက်ပါတယ်။ဒီတော့သူ့ရဲ့သမီးကိုဩဝါဒဆယ်ချက်ပေးလိုက်တဲ့စိတ်သက်ခွန်အားအတွက်ပေါ့။အဲ့တော့ဆယ်ချက်ကကျင်းချုပ်ရင်ပါလဲဆိုတော့ဘုန်းကြီးတို့ပထမဆုံးတဲ့နှစ်ကစစ်သမီးတဲ့ရောက်ခမအိမ်ကိုလိုက်သွားတဲ့အခါမှာအတွင်မီးကိုအပြင်မထုတ်ဆောင်ပါနဲ့တဲ့နံပါတ်1အပြင်မီးကိုလည်းပဲအတွင်မသွင်းပါနဲ့တဲ့နောက်တစ်ခါနံပါတ်3နံပါတ်4နံပါတ်5ကဘာလဲဆိုတော့ပေးတဲ့သူကိုပဲပေးပါမပေးတဲ့သူကိုမပေးပါနဲ့တဲ့အဲ့နံပါတ်5အနေနဲ့စစ်သမီးပေးသည်ဖြစ်စီမပေးသည်ဖြစ်စီပေးနိုင်အောင်ကြိုးစားပါတဲ့အဲ့တော့ဩဝါဒ5ချက်ရှိသွားပြီနောက်တစ်ခါနံပါတ်6နံပါတ်9နံပါတ်10ကဘာလဲဆိုတော့ချစ်သမီးရဲ့ရောက်ခမအိမ်ကိုနေတဲ့မျိုးသမီးဟာချမ်းချမ်းသာသာနေထိုင်ရပါမယ်။နောက်ပြီးတော့ချမ်းချမ်းသာသာစားတောက်ရပါမယ်။ချမ်းချမ်းသာသာအိပ်စက်ရပါမယ်တဲ့။အဲ့တော့ဩဝါဒကရှင်းချက်ရှိသွားပြီ။နောက်နံပါတ်9ကဘာလဲဆိုတော့မီးကိုပြုစုလုပ်ကြွေးပါတဲ့။နံပါတ်10အနေနဲ့အိမ်တွင်းနှက်ကိုရှ िख ိုးပူဇော်ပါဆိုပြီးတော့ဩဝါဒဆယ်ချက်ကိုပေးလိုက်တယ်။အဲ့တော့အင်မတန်မှထက်မြက်တဲ့ສຸລາທຸປະຕາအတွက်ကတော့ဒါလောက်ဆိုရင်လုံလောက်သွားမှာပါပဲ။ဒါပေမဲ့ဘုန်းကြီးကပြိဋ္ဌာန်အတွက်နည်းနည်းလေးပြန်ပြီးတော့ပြောပြအောင်မယ်ပေါ့။အဲ့တော့နံပါတ်1အနေနဲ့ဘုန်းကြီးတို့အတွင်းမီးကိုအပြင်မထုတ်ပါနဲ့ဆိုတာဘာကိုပြောတာလဲဆိုတော့ချစ်သမီးတဲ့ရောက်ခမအိမ်ကိုရောက်တဲ့အခါရောက်ခမကြီးဆိုတာကမိဘအရာမှာတည်ရှိသွားပြီ။မိမိရဲ့ခင်မွန်းတရားလည်းပဲမိမိတို့မိသားစုအတွက်သာဝနီလေးပြေအောင်လုပ်ပြီးတော့ယေရှုတရားတွေကြီးမားသွားပြီသူတို့လည်းပဲပုထုဇဉ်ဖြစ်နေတော့ဘုန်းကြီးတို့အပြစ်ဆိုတာရှိမှာပဲအဲ့တော့ရောက်ခမတွေရှိနေတဲ့ခင်မွန်းတွေမှာရှိနေတဲ့အပြစ်ကလေးတွေကိုဘာမှကြိုးမရှိပဲနဲ့အိမ်ကြီးချင်းပဝန်းကျင်တွေကိုတွေ့တဲ့အခါရောက်ခမကဘလို့ခင်မွန်းတွေကဘလို့စိတ်ထားတယ်ဘလို့ချုပ်ချယ်တယ်စသဖြင့်အကျိုးမရှိပဲနဲ့သွားမပြောပါနဲ့တဲ့ဒါရီယာမီးတွေပါတဲ့တချိန်မှာထပြီးတော့တောက်လောင်ရင်းအားလုံးဒုက္ခရောက်ကုန်တတ်တယ်ဆင်းရဲဖြစ်ကုန်တတ်တယ်ကိုယ်ဆင်းရဲစိတ်ဆင်းရဲအင်မတန်မှဖြစ်သွားတတ်တယ်ဒါကြောင့်အတွင်မီးကိုအပြင်မထုတ်ဆောင်ပါနဲ့တဲ့အကျိုးမရှိပါဘူးတဲ့အပြင်မီးကိုအတွင်မသွင်းပါနဲ့ဆိုတာကဘဝကျင်ကမင်းရောက်ခမကြီးကဘလို့မင်းတို့ခင်ပွန်ကတိတ်ချုပ်ချယ်တာပဲငါတို့ဆိုရင်လွတ်လွတ်လပ်လပ်နေတာမင်းတို့အိမ်ကတိတ်ချုပ်ချယ်တာပဲစသဖြင့်ရောက်ခမကြီးခင်ပွန်တယ်တွေရဲ့အပြစ်ကိုပြောတဲ့အခါမှာသူတို့ပြောတဲ့စကားကိုရောက်ခမကြီးခင်ပွန်းတယ်တွေကိုသွားပြီးတော့မပြောပါနဲ့တဲ့အကျိုးမရှိလို့ရှိရင်အဲ့တော့ပြောလိုက်လို့ရှိရင်ဒါလည်းပဲမီးတစ်မျိုးပါပဲတဲ့အာလုံးတောက်လောင်ပြီးတော့ကိုယ်စင်ရဲ့စိတ်စင်ရဲ့နဲ့ပဝန်းကျင်နဲ့သဟဇာတမဖြစ်ပဲဖြစ်သွားတတ်တယ်။ဒါကြောင့်မို့ဒီလိုအပြင်မီးကိုလည်းပဲအတွင်းကိုမဆောင်ပါနဲ့ဆိုပြီးတော့နာတပိန်တတိယသူ့ရဲ့သမီးဖြစ်တဲ့ສຸລາທຸປະຕາကိုစိတ်သက်ခွန်အားတွေပေးတဲ့အနေနဲ့လူမှုရေးတွေတင်ပေးနေတာ။အဲ့တော့နာတပိန်တတိယအကြောင်းတကားဖြစ်တယ်သောတာပန်ဖြစ်တယ်ဒါပေမဲ့လူမှုရေးတွေတိတ်ပြီးတော့နားလည်တယ်ဆိုတာဒါလေးတွေကိုကြည့်ရင်သိပါတယ်နောက်တစ်ချက်ကဘာလဲဆိုတော့နံပါတ်3နံပါတ်4ကစစ်သမီးတဲ့ပေးတဲ့သူကိုပဲပေးပါမပေးတဲ့သူကိုမပေးပါနဲ့တဲ့ဒါဘာပြောတာလဲဆိုတော့မိမိတို့ရက်ွက်ထဲမှာနေပြီဆိုရင်ပဝန်းကျင်တဲ့ဆက်သွယ်မှုဆိုတာရှိလာရတယ်ဒီခါမှာချေးတာတွေငှားတာတွေရှိလာတတ်တယ်ပစ္စည်းလေးတွေငှားတာအစငွေကြေးချေးတာအစပဝန်းကျင်ရရှိလာတတ်တယ်ဒီကမှာဘလို့လဲဆိုတော့ဂရိသစ္စာရှိစွာနဲ့ပြန်ပြီးတော့မှတ်မှတ်ရရပေးတဲ့ပုဂ္ဂိုလ်ဒါမျိုးတွေကိုပေးတာပေးပါတဲ့ပြန်ပေးတဲ့ပုဂ္ဂိုလ်ကိုတော့ပေးပါတဲ့တချို့ပုဂ္ဂိုလ်တွေကြတော့ပစ္စည်းငါသွားတယ်ငွေချေသွားတယ်ဂရိသစ္စာမတည်ဘူးဘယ်နေပေးမစွင်လာမပေးဘူး မပေးနိုင်တဲ့အကြောင်းကိုလည်းပဲတချို့ဟာလာပြီးတော့တောင်းမှန်မှုမရှိဘူးပေါ့အကြောင်းအကျိုးပြောမပြဘူးတိတ်ရိုင်းရတယ်ဒီလိုပုံကိုယ်တွေကတော့မပေးတဲ့ပုံကိုယ်တော့ဘယ်တော့မှမပေးငားပါနဲ့တဲ့ဒါတွေကိုလည်းပဲတွန့်တင်ပေးလိုက်တယ်ပေးငားလိုက်ရင်အိမ်သူအိမ်သားရောက်ခမတွေခင်ပွန်းတယ်တွေနဲ့ပြဿနာဖြစ်တော့မှာဟုတ်ဒါလေးတွေကိုလည်းကင်းပါပါနဲ့နေပါတဲ့နောက်ပင်စမချက်ကပါလဲဆိုတော့ပေးသည့်ဖြစ်စီမပေးသည့်ဖြစ်စီပေးကိုပေးရပါမယ်ဆိုတာကကိုယ်ရင်ကိုဒုက္ခရောက်ပြီးတော့ရောက်လာကြတဲ့ပုံကိုယ်တွေဆွေမျိုးတွေမောင်နှမဝန်ခွဲတွေစသည်ဖြင့်ဒုက္ခရောက်ပြီးတော့တကယ်အကူအညီလိုအပ်တဲ့ပုံကိုယ်တွေရောက်လာတတ်ပါတယ်တဲ့ဒါမျိုးကြတော့သူတို့ကပြန်ပေးနိုင်မလားမပေးနိုင်ဘူးလားချင်းချင်းမနေပါနဲ့ကိုစွန်အားရှိတဲ့မြကိုတက်နိုင်တဲ့မြလွတ်လွတ်ကျွတ်ကျွတ်စိတ်ထားနဲ့ပေးကမ်းလိုက်ပါကူညီလိုက်ပါတဲ့ဒါကိုရည်ရွယ်ပြီးတော့ပေးသည်ဖြစ်စီမပေးသည်ဖြစ်စီပေးကိုပေးပါလို့ဒါမျိုးပြောတာဘုန်းကြီးတို့ဓာရီကိုနီးမိကြည်လဲလို့ရှိရင်လည်းပဲဘုန်းကြီးတို့ကြည်လိုက်ပေါ့ဘုန်းကြီးတို့မြန်မာနိုင်ငံမှာတဘာဝဘေးဒဏ်အန္တရာယ်တွေခုတနည်းနည်းနဲ့ပိုင်းမှာတိတ်ပြီးတော့များလာတယ်။နာကင်မုံတိုင်းတို့၊ကီရီမုံတိုင်းတို့နောက်ပြီးတော့ငလျင်တို့ဒါမျိုးတွေပေါ့ခုဒီနေ့ဆိုရင်မန္တလေးမှာရေဘေးဒုက္ခတဲ့တို့ဒါမျိုးဒုက္ခတွေတွေနဲ့တွေ့လာလို့ရှိရင်မျှော်လင့်ချက်မထားဘဲနဲ့ကိုစွန့်အားရှိသမျှပေးကိုပေးလိုက်ပါလို့ဒီလိုဆိုလို့ရင်ဖြစ်ပါတယ်ဒါကြောင့်ဒီလိုဒုက္ခတွေတွေကိုကူညီနေတာတိတ်ပြီးတော့မင်္ဂလာရှိတာပဲဒါမျိုးကိုသွားပြီးတော့ဘာမှမျှော်လင့်စရာမလိုပါဘူးကိုတက်နိုင်တဲ့မြတ်ကူညီရမယ်တဲ့အဲ့တော့နာထပင်တတိယလူမှုရေးတွေလည်းပဲတိတ်ပြီးတော့ကျွမ်းကျင်တယ်ပေါ့အားလုံးနားလည်နေတယ်နောက်တစ်ခါနံပါတ်6နံပါတ်9နံပါတ်8ကဘာတွေလဲဆိုတော့ခြေသမီးတဲ့ရောက်ခမအိမ်ကိုရောက်လို့ရှိရင်ချမ်းချမ်းသာသာနေထိုင်ပါချမ်းချမ်းသာသာစားတော့ပါချမ်းချမ်းသာသာအိပ်စက်ပါဒါဘာပြောတာလဲဆိုတော့ဘုန်းကြီးတို့တခါတည်းရံမှာယဉ်ကျေးမှုသဘောတရားဆိုတာရှိတယ်ပေါ့ကိုကနေပြီးတော့ဧကန်ထဲမှာထိုင်နေတယ်အဲ့ကိုကထိုင်နေတဲ့ချိန်မှာလေစာရတဲ့မိဘရာမတိရှိတဲ့ရောက်ခမတွေနောက်ပြီးတော့လေစာရတဲ့မိမိရဲ့ခင်ပွန်းတဲ့တွေကေမွန်တဲ့ရဲ့အကိုအမကျေးဇူးရှင်သီလသမားတွေပညာရှိတဲ့ပုဂ္ဂိုလ်တွေဒေါ်ကြီးဒေါ်လေးတွေလာတဲ့အခါမှာမတိဟန်ဆောင်ပြီးတော့ပေပြီးတော့မထိုင်ပါနဲ့တဲ့နေရာကထပေးပြီးတော့ဘယ်နေရာမှာထိုင်ပါစသဖြင့်ခရူးကျိုဆိုပြီးတော့နေရာလေးတွေနဲ့ဖိတ်မှန်ပေးပါတဲ့ဒါကိုချမ်းချမ်းသာသာနေထိုင်ပါလို့ပြောတာဒါလောကမဟုတ်ပါဘူးစိတ်စေတနာနဲ့လှုပ်လို့ရှိရင်ဒါယဉ်ကျေးမှုသဘောတရားစာရိတ္တကိုချင်းသီလကိုဖြစ်ကျင့်နေတယ်လို့ဒီလိုပြောလို့ရပါတယ်ဘုန်းကြီးတို့ကိုချင်းတီလာကပြောနေကြတယ်။ရှောင်ရမယ်ကိုချင်းတီလာ၊ကျင့်သုံးရမယ်ကိုချင်းတီလာ။ရှောင်ရမယ်၅ပါးတီလာကိုမရှောင်လို့ရှိရင်အကုသိုလ်ဖြစ်တယ်လို့ပဲ။ကျင့်သုံးရမယ်ဆိုဆိုကခရူးကျိုးဆိုတာ။နောက်ပြီးတော့နေရပေးတာ၊အကြည်တွေကိုလက်အုပ်ချတာ၊ရင်ချင်းချင်းချင်းဆက်ဆံတာ။ဒီလိုကျင့်သုံးရမယ်ကိုချင်းတီလာကိုမကျင့်သုံးရင်လည်းပဲအကုသိုလ်ဖြစ်ပါတယ်တဲ့။မဟုတ်နိဗ္ဗာန်နဲ့ဝေးထက်ပါတယ်တဲ့။ဒါမြတ်စွာဘုရားသုလဝါပါဠိတော်မှာတည်လင်းဟောထားတာပဲ။ဝတ္တံအပရိပူရင်တော်သီလံနာပရိပူရတိတဲ့စသည်ဖြင့်မြတ်စွာဘုရားဟောကြားထားတာရှိတယ်ပေါ့ဒါကြောင့်မို့ခုတရားနာနေတဲ့ပရိသတ်တွေကဒါလေးတွေလေးလေးစားစားနိုင်တာတင့်တယ်နာတပင်တိသိပ်ပြီးတော့အသိဉာဏ်ကခင့်မိတာပဲဘုန်းကြီးတို့မြတ်စွာဘုရားအလိုကျသောတာပန်တတိဆိုတော့လိုက်နာကျင့်သုံးနိုင်တယ်ပေါ့သူ့ရဲ့သမီးကိုလည်းပဲထိုင်နေတယ်လူကြီးသူမတွေလာတဲ့အခါလေးစားရမယ့်ဆရာသမားတွေလာတဲ့အခါမိဘရာတိရှိတဲ့ယောက်ကမတွေလာတဲ့အခါမတိဟန်ဆောင်ပြီးတော့ပေးထိုင်နေတယ်ဆိုလို့ချင်းဒါတွေဟာကိုချင်းတီလာလည်းပဲပြက်ပြားတယ်။ဘာကိုချင်းတီလာလဲလိုက်နာကျင့်သုံးသင့်တဲ့ကိုချင်းတီလာကိုမလိုက်နာနိုင်ဒါအကုသိုလ်တစ်မျိုးပါတဲ့။မဖို့နိဗ္ဗာန်နဲ့ဝေးတတ်ပါတယ်။ပြီးတော့အချင်းချင်းလေးပဲဘာဖြစ်တယ်မေတ္တာတွေဝေးကွာပြီးတော့တဦးနဲ့တဦးဆက်ဆံရေးအေးဆက်ဆက်ဖြစ်ပြီးတော့မေတ္တာအစိုးအစည်းတွေဝေးကွာသွားတတ်ပါတယ်။ဒီအိမ်ဟာစိတ်တွေမဲ့လာတတ်ပါတယ်တဲ့။ဒါကြောင့်ရှင်သမီးတဲ့ချမ်းချမ်းသာသာနေထိုင်ပါတဲ့။ဒါလေးတွေကဘုန်းကြီးတို့တရားတော်မတွေကိုယ့်ရဲ့မျိုးဆက်ဖြစ်တဲ့တူတွေတူမတွေကိုကိုတိုင်ရောဒီကျင့်ဝတ်လေးတွေကချို့ယွင်းတတ်ပါတယ်။ဘုန်းကြီးတို့ကိုတိုင်ပဲကျောင်းကတန်ဃာတွေကိုဒါမျိုးတွေမလုပ်ဖို့ဆရာသမားရွယ်ရှိတဲ့ဆရာသမားတွေကြီးတဲ့တန်ဃာတော်တွေလာရင်နေရာကထားပေးဖို့လက်အုပ်ချဖို့ဘသူနဲ့တွေ့ကျင်လို့ပါလဲဖခင်ခီဦးကြိုးစို့ဖို့ဘုန်းကြီးတို့တင်ပေးရပါတယ်။ဒါတော့မှခေအလျောက်တော်တော်ကိုတင်ပေးရတယ်။တင်ပေးတာကိုပဲတချို့ကရှက်စရာလို့မြင်နေကြပြန်ရောဒါလေးတွေကဘုန်းကြီးတို့တကယ်လိုက်နာတင်တဲ့ကျင့်ဝတ်လေးတွေပါနာတပင်တတိရဲ့ဩဝါဒတိတ်ပြီးတော့ဘာသာမရွေးလူမျိုးမရွေးဘလို့ဘာသာမျိုးဘလို့ဘာသာဝင်မျိုးကလိုက်နာလိုက်နာအင်မတန်မှရှစ်စရာကောင်းတဲ့ရင်ကျေးတဲ့အပြုမှုလေးတွေတဲ့ဒါကိုလိုက်နာကျင့်သုံးပေးရပါတယ်နောက်တစ်ချက်ကဘာလဲဆိုတော့ဘုန်းကြီးတို့ချမ်းချမ်းသာသာစားတော့ပါချမ်းချမ်းသာသာအိပ်စက်ပါတဲ့နံပါတ်9နဲ့နံပါတ်8ကဘာဆိုလိုတာလဲဆိုတော့လူဆိုတာအတ္တကြီးတဲ့တတ္တဝါတွေပဲဘ ဘုန်းကြီးတို့ဘဝတိုင်းဘဝတိုင်းဟာအတ္တကရှေ့ပြူးပြီးတော့ထွက်နေကြပဲခွေလေးဘဝကြီးလိုက်ကြောင်လေးဘဝကြီးလိုက်အတ္တကတိတ်ကြီးတာပဲခြာကြွေးလိုက်လို့ရှိရင်အာကြီးတဲ့ကောင်ကအာနေတဲ့ကောင်ကိုကိုက်ပြီးတော့ကိုယ်ပဲစားကျင်တာပဲအဲ့တော့တိရစ္ဆာန်ဘဝကြီးလိုက်ဘယ်ဘဝပဲကြီးလိုက်ကြီးလိုက်အတ္တကိုရှည်တန်းတင်ရတယ်တဲ့အဲ့တော့အတ္တကိုရှည်တန်းတင်တဲ့ဘဝတွေကများများလာတော့အတိညာဉ်ရှိပါတယ်ဆိုတဲ့လူဖြစ်လာတဲ့အခါဘာဖြစ်လဲအတ္တရှည်တန်းတင်လာတယ်ငါချမ်းသာဖို့ငါချင်းပြေးဖို့ဒီစိတ်တွေကဘုန်းကြီးတို့တိရစ္ဆာန်ဖြစ်လဲရှိတာပဲလူဖြစ်လဲရှိတာပဲ net ဖြစ်လဲရှိတာပဲအဲ့တော့ဒီစိတ်တွေကထုံပါလာတော့တရားတွေနဲ့ဝေးဝေးသွားတယ်ဒီအတ္တငါဆွဲတွေကင်းမှသောတာပန်ဆိုတာဖြစ်နိုင်ပါတယ်အဲ့တော့နာတပင်တည်းရဲ့ချစ်သမီးတဲ့ချမ်းချမ်းသာသာစားတော့ပါချမ်းချမ်းသာသာအိပ်ပါဆိုတာကိုမစားခင်မှာလူဆိုတာကိုပဲကောင်းကောင်းစားခြင်းတယ်ကိုပဲအရင်စားခြင်းတယ်ဒီလိုမလုပ်ဖဲနဲ့ဘာလုပ်မလဲရောက်ခမကြီးခင်ပွန်တည်းကြီးစားပြီးပြီလားအရှင်ပြေသလားငါဘာလုပ်ပေးရမလဲစသည်ဖြင့်တာဝန်ကြီးအောင်လုပ်ပြီးမှအရေးမကြီးဘူးဆိုရင်ကိုကနောက်မှစားပါတဲ့အဲ့တဲ့ခါမှလည်းပဲအလုံးအရှင်ပြေရလားအိမ်မှာလုပ်ငန်းတွေပါရှိသေးတယ်လေ။တိတ်ပြီးတော့အရေးပြက်လွန်တာမဟုတ်ဘူးဆိုရင်အာလုံပဝန်းကျင်မှာရှိတဲ့အလုပ်ကလေးတွေ။နောက်ပြီးတော့အာလုံခင်ပွန်းတဲ့ရောက်ခမတကယ်လေးစားရတဲ့သီလသမာဓိပညာရှိတဲ့ဦးကြီးဦးလေးဒေါ်ကြီးဒေါ်လေးတွေသူတို့အတွက်လုပ်ပေးစရာရှိတာတွေလုပ်ပြီးပြီးမှနောက်ဆုံးမှအိပ်ပါတဲ့။ဒါကိုချမ်းချမ်းသာသာစားတော့ပါ။ချမ်းချမ်းသာသာအိပ်ဆက်ပါဆိုပြီးတော့ဒီလိုဩဝါဒပေးလိုက်တာပါ။တကယ်တော့ဘုန်းကြီးတို့တန်တရာကပါလာတဲ့ငါဆွဲတွေအတ္တကြီးမှုတွေကိုနေပါအောင်ပြုပြင်တဲ့သဘောပါ။ဒါလေးတွေကိုလည်းယနေ့ကုသိုလ်ပြုကြတဲ့တရားဓမ္မတွေလိုက်နာကျင့်သုံးသင့်တဲ့အချက်လေးတွေဘုန်းကြီးအသေးစိတ်ပြောပေးနေတာ။နောက်နံပါတ်6နဲ့နံပါတ်7ကဘာလဲဆိုတော့မိကိုပြုစုလုပ်ကြွေးပါတဲ့။အိမ်တွင်းနဲ့ကိုရှိခိုးပူဇော်ပါဆိုတာဘာပြောတာလဲဆိုတော့ခင်ပွန်းတဲ့တို့ရောက်ခမတို့ဆိုတာအမြဲတမ်းအတူနေရမယ့်ပုံကိုယ်တွေမိလို့သဘောထားရတယ်။မီးဆိုတာဂယုဆိုင်လို့ရှိရင်လည်းပဲကိုယ့်အတွက်အကျိုးတွေအများကြီးရှိတာပဲ။စားရည်၊တောက်ရည်၊နေရည်၊ထိုင်းရည်မီးကြောင့်ကျေးဇူးတွေတဲဟာတိတ်ပြီးတော့များတယ်။တကယ်လို့ဂယုမဆိုင်တဲ့ရင်လည်းမီးဟာလောင်ပြီးတော့ဘဝပျက်စီးသွားတတ်တယ်။ဒီလိုပဲခင်ပွန်းတဲ့တို့ရောက်ခမတို့အတူနေတဲ့ပုံကိုယ်တွေဟာတနေ့နဲ့များမီးလိုရိုးရိုးသေးသေးနဲ့လေးလေးစားစားလုပ်ရတယ်တဲ့ဆက်ဆံရတယ်ပြောဆိုရတယ်။ဒီမီးကြောင့်ပဲမိမိရဲ့ဘဝဟာအရှင်ပြေပြီးတော့ချောမွေ့သွားနိုင်တယ်လို့ဒီမိကြောင့်လည်းပဲဘဝပျက်စီးသွားနိုင်တယ်တဲ့ဒါကြောင့်မိကိုပြုစုလုပ်ကြွေးပါတဲ့နောက်ပြီးတော့အိမ်တွင်းနဲ့ကိုပူဇော်ပါရှစ်ခိုးပါဆိုတာတကယ်အိမ်တွင်းနဲ့တွေပါဒီအုံဆွဲခိုင်းတာမဟုတ်ပါဘူးရောက်ခမတွေခင်ပွန်းတဲ့တွေကိုခင်ပွန်းတဲ့ရလည်းပဲမိမိရဲ့ကျေးဇူးရှင်ဖြစ်တဲ့မိဘတွေကိုနောက်ပြီးတော့မိမိရဲ့ဇနီးရဲ့ဦးကြီးဦးလေးမိဘတွေရောက်ခမတွေကိုဒါအပြန်လန်ပေါ်အားလုံးယူတည်ရမယ်လေးစားရမယ်ဆက်ဆံတဲ့အခါမှာယူယူတီတီဆက်ဆံရမယ်ငါလှုပ်ကြွေးနေတာဆိုပြီးတော့မျက်နှာထိမျက်နှာထားနဲ့ဆက်ဆံရင်ဒီအိမ်ဟာမေတ္တာတရားတွေခံချောက်ပြီးတော့အေးဆက်မာကြောတဲ့စိတ်တည်မဲ့တဲ့အိမ်မျိုးဖြစ်သွားတတ်ပါတယ်ဒါတွေကိုမြင်လို့တထေးကြီးရဲ့သူ့ရဲ့ချစ်သမီးသုလာတုပ္ပတာကိုစိတ်သက်ခွန်အားကြီးပြည့်လာအောင်လို့ချစ်သမီးတဲ့ရောက်ခမအိမ်ကိုရောက်တဲ့အခါမှာမိကိုပြုစုလှုပ်ကြွေးပါအိမ်ထွင်းနဲ့ကိုပူဇော်ရှိခိုးပါဆိုတာတကယ်ရှိခိုးပူဇော်ခိုင်းတာမဟုတ်ပါဘူးလေးစားဖို့မျက်နှိုးဖို့ဒါမျိုးလေးတွေပြောပြတာပါအဲ့တော့ဘုန်းကြီးတို့နာတပင်တတိယဩဝါဒဆယ်ချက်ကိုသိကြည့်လိုက်လို့ရှိရင်ယနေ့လူငယ်တွေအားလုံးပေါ့နော်လူကြီးတွေရောလူငယ်တွေရောဒီကျင့်ဝတ်ဆယ်ချက်ကိုလိုက်နာကျင့်သုံးလိုက်လို့ရှိရင်အိမ်ဟာတိရိကေယအင်မတန်ကျက်တည်ရှိတဲ့အိမ်ဖြစ်သွားနိုင်ပါတယ်သိပြီးတော့ခိမိတဲ့ဩဝါဒတွေမြတ်စွာဘုရားရဲ့အဆုံးအမနဲ့တထထဲကြတဲ့ဩဝါဒတွေပါဒါလောကီကြီးမှာသုံးလို့ရတယ်လို့ဘုန်းကြီးတို့ကြောင်းတိုက်တွေမှာလည်းပဲကျင့်သုံးရင်သိပြီးတော့အရှင်ပြေတဲ့ကျင့်ဝတ်တွေဒီလိုကျင့်ဝတ်လေးတွေကျင့်သုံးရင်ဘုန်းကြီးတို့ကြောင်းတိုက်တွေလည်းပဲအင်မတန်မှမေတ္တာနဲ့စူပြေနေတဲ့အင်မတန်ကျက်တည်ရှိတဲ့ကြောင်းတိုက်မျိုးတွေဖြစ်သွားနိုင်နေတဲ့အဲ့တော့နာတပင်တတိယသူ့ရဲ့သမီးကိုရောက်ခမအိမ်ကိုလိုက်ရမှာရိုးရိုးမို့ဘူးဘာသာကြားဖြစ်တဲ့ရောက်ခမအိမ်ခရီးအားဖြင့်ယူဇနာ120မိုင်ပေါင်း900ကျော်1000နီးပါးလောက်ဝေးတဲ့နေရာကိုတွားရမယ်သူ့ရဲ့သမီးကိုစိတ်မချလို့အာလုံးဩဝါဒပေးတာပေါ့ပေးပြီတဲ့ခါမှာဒါနဲ့အာမရသေးဘူးနာတပင်တတိယပညာရှင်သူကျွယ်ရှိယောက်ကိုခေါ်ပြီးတော့တောင်းပေးလိုက်တယ်တင်းတို့တဲ့ငါရဲ့သမီးဘယ်နေရာပဲရောက်ရောက်ပြဿနာတစုံတရာများပေါ်ခဲ့ရင်အကြောင်းအကျိုးနဲ့ဖြေရှင်းပေးကြပါဆိုပြီးတော့သူကျွယ်ပညာရှင်ရှိယောက်ကိုပါအပ်လိုက်သေးတယ်ထည့်လိုက်သေးတယ်အဲ့တော့နာတပင်တတိယသူ့ရဲ့သမီးပေါ်မှာချစ်တာကိုတွားပြီးတော့ဘုန်းကြီးတို့ပြင်မြင်လို့မရပါဘူးသူတော်ရှင်အရိယာသူတော်ရှင်သောတာပန်ကြီးဖြစ်ပေမဲ့တမိပေါ်မှာဘလောက်တာဝန်ကျေးတယ်လဲဆိုတာဒါလေးကိုကြည့်လိုက်အာလုံးဩဝါဒတွေစိတ်တဲ့ခွန်အားတွေပေးတယ်ပြင်မှန်ပြဿနာတွေဖြစ်လာရင်ဖြေရှင်းနိုင်မှုသူကျွယ်ရှိရောက်ပညာရှင်ရှိရောက်ကိုထည့်ပေးလိုက်တယ် နောက်ဆုံးသွားမဲ့နေ့မှာဘာလုပ်လိုက်သေးတယ်လဲဆိုတော့သူ့သမီးကဘာသာကြားရင်ရောက်အောင်မှာဆိုတော့ဖရာတရားတန်ခါနဲ့ကင်းကွာတော့မှာပဲဆိုတာသိတော့ဖရာမူကြီးတဲ့တန်ခါတော်ရှင်မြတ်ဒီကိုသူ့ရဲ့သမီးဥက္ကမြုပ်ကိုသွားမဲ့နေ့မှာပြင်းပြီးတော့အာရပါရဆုံးကတ်ခိုင်းနေတယ်ကုသိုလ်တွေလှုပ်ခိုင်းနေတယ်ရှင်နေဆုံးကတ်တယ်လို့ပေါ့ဒါမျိုးတွေလှုပ်ခိုင်းလိုက်တယ်ပြီးတဲ့အခါမှာဘုန်းကြီးတို့ခံကန်နာနာနဲ့ကျဉ်ချုပ်လိုက်ပါတော့သူ့ရဲ့သမီးစုလာသူပတ္တာကိုဝိတာခါကိုဘုန်းကြီးတို့လက်ထက်တဲ့အခါမှာထည့်လိုက်တယ်လို့ပဲခံကန်နာနာနဲ့ထည့်ပေးလိုက်တယ်တဲ့အဲ့တော့ဥက္ကမြုပ်ရောက်တဲ့အခါလည်းပဲဥက္ကတတိကိုယ်တိုင်းဆွေတွေမျိုးတွေနဲ့အာလုံးတို့အချမ်းရံနေနဲ့စုလာသူပတ္တာကိုခံခန္ဓာနာကြိုဆိုကြတယ်ဒီလိုနဲ့လက်ထက်မင်္ဂလာပွဲပြီးသွားတယ်ဆိုကြပါစို့အဲ့တော့လက်ထက်မင်္ဂလာပွဲပြီးတဲ့အခါမှာဘာသာရေးနဲ့ပတ်သက်ပြီးတော့ပြဿနာပဋိပက္ခလေးတွေကအပြင်းထန်ဖြစ်လာတော့တာပဲအဲ့တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေလည်းပဲအိမ်တက်မင်္ဂလာစသည်ဖြင့်ဒီလိုမင်္ဂလာတွေမှာဆုံးကတ်တယ်လို့ပါပဲအဲ့ဒီဘာသာကြားဖြစ်တဲ့ဥက္ကတထေးရလည်းပဲသူတို့မိသားစုဟာမင်္ဂလာတွေပါတယ်အိမ်တက်မင်္ဂလာစသည်ဖြင့်ဒီလိုမင်္ဂလာလုပ်တဲ့အခါမှာသူတို့ကိုးကွယ်တဲ့ဘုန်းကြီးတွေကိုပင့်ပြီးတော့ဆုံးကတ်တယ်တဲ့သူတို့ကဘာကိုးကွယ်တယ်လဲဆိုတော့ဘုန်းကြီးတို့အစေလကတဲ့ဗမာလူကတော့အဝတ်မဝတ်တဲ့တက္ကရွန်းတွေကိုစည်းကပ်ကိုးကွယ်တယ်တဲ့သူတို့ရဲ့တွေးခေါ်တွေကတမျိုးပေါ့နော်ဒီလိုအဝတ်မဝတ်ပဲနေတာဟာလောဘနည်းလို့လို့ယူဆပုံရပါတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ကြီးကြတော့အဝတ်မဝတ်တာဟာအရှက်ကြောက်ကင်းတဲ့ပုဂ္ဂိုလ်အောက်တန်းကြတဲ့ပုဂ္ဂိုလ်လို့မြင်တယ်သူတို့ကတော့ဒီလိုအဝတ်မဝတ်တာဒီပြင်သူတို့မှလောဘတွေနေအောင်ကျင့်နေတာလို့ဒီလိုမြင်ပုံရပါတယ်အဲ့တော့ဒီလိုပုံကိုယ်တွေကိုဆုံးကပ်ပြီးတော့ယောက်ခမဖြစ်တဲ့ယောက်ျားကဘာလုပ်တယ်လဲဆိုတော့ချစ်သမီးတဲ့ဇူလာသူပတ္တာကိုလှမ်းခေါ်လိုက်တာငါတို့ရဲ့ရှင်မြတ်တွေကိုရှ िख ိုးကိုလာခဲ့ပါဆိုတော့သူတို့ရဲ့ရှင်မြတ်ယဟန်နေဆိုတော့ဟိုကပထမတော့ဝမ်းသာမှာပေါ့ဒါမှမလို့မြင်ကွင်းကိုကြည့်လိုက်တာနဲ့ဘုရားရှင်ရဲ့တပိသာဝိကာမအရိယာသူတော်ရှင်သောတာပန်ဖြစ်တဲ့ဇူလာသူပတ္တာလုံးဝကိုအရှက်ကြောက်နေနဲ့မသွားရဲတော့ဘူးအဲ့တော့ယောက်ခမဖြစ်တဲ့ယောက်ျားလည်းလာပါထက်ကတက်ကခေါ်တယ်ဟိုကလည်းပဲလုံးဝမသွားနိုင်ဘူးဒါမျိုးပေါ့နော်ဘယ်လောက်ထိမသွားနိုင်ဘူးလဲဆိုတော့နောက်ဆုံးတော့တထေးကြီးကစိတ်တူပြီးတော့ဒေါသတွေထွက်ပြီးတော့သူ့ရဲ့ကိုးကွယ်တဲ့အရှင်မြတ်ကြီးရဲ့ရှေ့မှာသူ့ရဲ့သမီးကအရှက်ကြောက်မရှိတဲ့ပုံကိုယ်တွေဆိုပြီးတော့လာပြီးတော့ရှင်မခိုးဘူးဆိုတာဒေါသတွေထွက်ပြီးတော့အိမ်ကနှင်ထုတ်တဲ့အစဉ်အထိအိမ်ကနေပြီးတော့နှင်ထုတ်လိုက်ကြဆိုပြီးတော့အမိန်ပေးလိုက်ပါတယ်အဲ့တော့သုလာသူပတ္ထာကလည်းပဲဖရာတရားတန်ခါပေါ်မှာအကျွမ်းမဲ့ယုံကြည်တဲ့သောတာပန်နောက်ပြီးတော့၅ဘာတိလကိုခါဟုပစုလို့အသက်သေးခြင်းသေပေစီ၅ဘာတိလမဖြစ်နိုင်ဘူးအသက်သေးခြင်းသေပေစီဖရာတရားတန်ခါမစွန့်နိုင်ဘူးနောက်ပြီးတော့အိမ်တော်ကြီးစွန့်ရင်စွန့်ရပေစီစီးပွားဥစ္စာတွေစွန့်ရင်စွန့်ရပေစီယတနာ၃ပါးကိုတော့ဘယ်တော့မှမစွန့်နိုင်ဘူးဆိုတဲ့အာဇာနည်ပုဂ္ဂိုလ်မြတ်အဲ့တော့ဘာဖြစ်လဲဆိုတော့ရေရေတင်းတင်းပဲမာရင်လည်းပဲတန်ချောင်းလိုမာတာပဲပြောရင်လည်းပဲဖျောင်းလို့ပြောတာပဲအဲ့တော့ပြောတော့ကလည်းပဲယောက်ခမကြီးပုံမှာမီးလို့အိမ်ဦးနဲ့လို့လေးလေးစားစားရိုးရိုးသေးသေးရှိခိုးခဲ့တယ်တနေနေမြရိုးရိုးသေးသေးဆက်ဆံခဲ့တယ်စာဦးစာပြလေးတွေကိုယ်အငတ်ခံပြီးတော့ကြွေမွေးခဲ့တယ်အဲ့တော့ပြောရင်လည်းပဲသုလာသူပတ္ထာတန်ကြောင်နဲ့ပြောရင်လည်းပဲဖျောင်းပေါ့အင်မတန်မှဖျောင်းလို့ပြောပြောင်းခဲ့တယ်သူ့ရဲ့ဖခင်ကြီးရဲ့အဆုံးအမတိုင်းလိုင်းနာကျင့်သုံးခဲ့တယ်ခုချိန်ကျဘာသာရေးနဲ့ပတ်သက်လာလို့ကြတော့သောတာပန်ဖြစ်ပြီဆိုတော့လင်သားကိုစွန့်ရင်စွန့်ရပေးစီနောက်ပြီးတော့စီးစိမ်ဥစ္စာတွေကိုစွန့်ရင်စွန့်ရပေးစီအသက်သေရင်သေပေးစီမကိုးကွယ်နိုင်ဘူးဒါသူကအမှန်တရားကိုသိနေတော့အဲ့တော့သူကယောက်ျားမကြီးရဲ့နှင်ထုတ်တဲ့ချိန်မှလည်းပဲဝန်းနေပတ်တဲ့နဲ့ငိုကြွေးမနေပါဘူးအဲ့တော့သူကြွယ်ရှိယောက်ကိုခေါ်ပြီးတော့ကဲပြဿနာကိုအပြစ်ရှိမရှိဆုံးဖြတ်ပေးပါတကယ်လို့များအပြစ်ရှိတယ်လို့ဆုံးဖြတ်ရင်လေသူကထွက်ပေးဖို့အရန်တဲ့လို့ဒီလိုသဘောမျိုးပါပဲအဲ့တော့သူကြွေကြီးယောက်ကပြဿနာဖြစ်ပုံကိုစစ်စစ်လိုက်တဲ့အခါမှာသူမကိုးကွယ်ခြင်းလို့မကိုးကွယ်တာဒါသူ့ရဲ့အခွင့်အရေးပဲအဲ့တော့သုလသုပတ္တာမှာအပြစ်မရှိဘူးဆိုတာသိသွားတော့တထေးကြီးကိုကြိုကြောင်ပြောပြတယ်နင်ထုတ်လို့မဖြစ်ပါဘူးသူ့မှာဘာအပြစ်မှမရှိပါဘူးဆိုတော့အဲ့မှာတထေးကြီးကသူ့ရဲ့ဇနီးကိုဝန်းနေပက်လက်နဲ့ပြောတယ်ငါကိုးကွယ်စီးကတ်တဲ့အရှင်မြတ်ကြီးကိုဒီသမီးဖြစ်တဲ့သုလသုပတ္တာကအရှက်ကြောက်ကင်းတဲ့ပုဂ္ဂိုလ်တွေလို့ပြောတယ်ဆိုပြီးတော့တန်ရတယ်တဲ့အဲ့တော့ဒီနေရာမှာဘုန်းကြီးကစကားမဆက်ပြောခြင်းသေးတယ်။ဘာလဲဆိုတော့သုလသုပ္ပတ္တာသောတာပန်ဖြစ်တော့မြတ်စွာဘုရားရဲ့တရားတွေကိုဘုန်းကြီးတို့နာယူမိမှာပဲ။ဘုရားရှင်ရဲ့တရားတော်တွေထဲမှာဘုန်းကြီးတို့ဟိရိဥတ္တပါဆိုတာတခုတရားနှစ်ပါးရှိတယ်။ဒီတရားနှစ်ပါးကိုမြတ်စွာဘုရားကလောကပါဠိတရားနှစ်ပါးတဲ့။ဟောဒီတက်ရှိလောကကြီးကိုစောင့်ရှောက်နေတဲ့မပြည့်စည်အောင်ထိမ့်သိမ့်နေတဲ့တရားနှစ်ပါးတဲ့။တွေမေဘေကဝေဓမ္မာတုတ်္ကာဣမံလောကံပါလင်တိ ကတမေတွေဟိရိဇဝတ္တပင်ဇာဘေကဝေယံတော်များဦးจิตသားတို့တွေနှစ်ပါးကုန်သောသုကာဖြူစင်ကုန်သောဤမိတ္တမဤတရားတို့သည်လောကံတတ္တလောကကြီးကိုပါလင်သည့်စောင့်ရှောက်၍နေကြပေကုန်၏ကတမေတွေဘေတရားနှစ်ပါးတို့ဤဟူမူကားဟိရိဇမကောင်းမှုအကုသိုလ်မှရှက်ခြင်း၎င်းဝတ္တပင်ဇမကောင်းမှုအကုသိုလ်မှကြောက်ခြင်း၎င်းတွေနှစ်ပါးကုန်သောသုကာဖြူစင်ကုန်သောဤမိတ္တမဤတရားနှစ်ပါးတို့သည်လောကံဟောရီတတလောကကြီးကိုပါလင်းသည်မပျက်စီအောင်ဆောက်ရှောက်၍နေကြလေကုန်၏ဤတည်းသို့ဘဂဝါသုံးလောကတို့သာရှင်တော်မြတ်ဖျားသည်အဝောစာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေသတည်းအဲ့တော့မြတ်စွာဘုရားကဟိရိဥတ္တပအရှက်ကြောင်းနဲ့ဆက်ပြီးတော့ဟောကြားခဲ့တယ်ဆက်တယ်ကြောက်တယ်ဆိုတာလူကြတဲ့ဆွန်မလောင်ရဲတာလူကြတဲ့ကောင်းတာမလုပ်ရဲတာဒါမျိုးပြောတာမဟုတ်ပါဘူးမကောင်းမှုအကုသို့အပြစ်ရှိတဲ့အလုပ်တွေကိုလုပ်ရမှာရှက်တာဒါဟိရီအပြစ်ရှိတဲ့မကောင်းတဲ့မိမိသူတစ်ပါးထိခိုက်တဲ့အမျိုးဘာသာသာသနာထိခိုက်တဲ့အလုပ်တွေကိုလုပ်ရမှာကြောက်တာဒါဥတ္တပဒီတရားနှစ်ပါးဟာတဲ့ဟောဒီတက်ရှိလောကကြီးကိုစောင့်ရှောက်နေပါတယ်တဲ့တကယ်လို့များဟိရီဥတ္တပအရှက်ကြောက်တွေကင်းလာပြီဆိုရင်မြတ်စွာဘုရားဘယ်လိုဖြစ်မလဲဆိုတော့ဟောဒီလူသားတွေဟာဘုန်းကြီးတို့အိမ်ခွေတော်ခွေတွေလိုဖြစ်ကုန်ကြလိမ့်မယ်တဲ့တကယ်လို့ဟိရိဥတ္တပတွေအရှက်ကြောက်တွေကင်းလာလို့ရှိရင်ကြက်တွေဝက်တွေလိုဖြစ်ကုန်ကြလိမ့်မယ်စိတ်တွေသူတွေလိုဖြစ်ကုန်ကြလိမ့်မယ်တဲ့ဘယ်လိုလဲဆိုတော့ဒါကမိဘပဲဒါကဒေါ်ကြီးဒေါ်လေးပဲဒါကဦးကြီးဦးလေးရဲ့ဇနီးပဲဒါကဆရာသမားရဲ့ဇနီးဆရာသမားရဲ့သမီးပဲဒါကလေကလူပြုထိုက်တဲ့ပုဂ္ဂိုလ်ရဲ့ဇနီးပဲသမီးပဲဟိရိဥတ္တပအရှက်ကြောက်မရှိဘူးဆိုလို့ရှိရင်ဒီလိုရောထွေးမှုတွေဖြစ်ကုန်တယ်တဲ့မိဘလည်းပဲမရှောင်မောင်နှမချင်းချင်းလည်းပဲမရှောင်ရှောင်သိမ်းရှောင်ထိုက်တဲ့အမျိုးသမီးတွေအပေါ်မှာလည်းပဲပြင်းမှားပြီးတော့လောကကြီးဟာအိမ်ခွေးတော်ခွေးတွေလိုဖြစ်ကုန်မယ်တဲ့စိတ်တွေသိုးတွေလိုဖြစ်ကုန်မယ်တဲ့နောက်ပြီးတော့ကျက်တွေဝက်တွေလိုဖြစ်ကုန်မယ်တဲ့ကျက်တွေဝက်တွေစိတ်တွေသိုးတွေအိမ်ခွေးတော်ခွေးတွေဟာမိဘဆိုတာမရှိဘူးဇနီးသမီးဆိုတာမရှိဘူးနှမဆိုတာမရှိဘူးတို့ရနဲ့ဆက်ဆံပြီးတော့သူတို့လောကကြီးဟာဘာမှအဓိပ္ပာယ်မရှိဘူးပျက်စီးနေတာတကယ်လို့ဘုန်းကြီးတို့ဟောဒီလူလောကကြီးမှာဟိရိဥတ္တပါဆိုတဲ့အချက်ကြောင့်တရားနှစ်ပါးနှုတ်လိုက်လို့ရှိရင်ဘုန်းကြီးတို့လူတွေလည်းပဲအိမ်ခွေးတော်ခွေးတွေလိုပဲတဲ့ဘသူ့အပေါ်မှာအိမ်တောင်ကြီးမဆောင်ကြီးပဲနဲ့ဖြစ်ကုန်နိုင်ပါတယ်ဆိုပြီးမြတ်စွာဘုရားကဟောကြားခဲ့တယ်ခုတော့ဒီဟိရိဥတ္တပါတရားနှစ်ပါးစောင့်ရှောက်လို့လောကကြီးမှာဒါကမိခင်ပဲဒါကဒေါ်ကြီးဒေါ်လေးပဲဒါကဦးကြီးဦးလေးရဲ့ဇနီးပဲဒါကဆရာသမားရဲ့ဇနီးပဲဒါကလေကလူပြုတိုက်တဲ့ပုဂ္ဂိုလ်တွေရဲ့ဇနီးသမီးတွေပဲဒီလိုစောင့်ကြည့်ကြတာဒီဟိရိဥတ္တပကြောင့်ပါဆိုပြီးမြတ်စွာဘုရားကဟောကြားခဲ့တယ်ဒီတရားကိုသုလသုပ္ပတကနားလည်မှာပေါ့ကဲဒါလေးကိုလည်းပဲဘုန်းကြီးကအားလုံးသိအရေးကြီးတဲ့တရားနှစ်ပါးဖြစ်တော့အားလုံးဟောပေးမယ်လိုက်ဆိုလိုက်အရှက်အကြောက်လွင့်ကွယ်ပြောက်မျက်မှောက်ဖြစ်ချိန်မှာအရှက်အကြောက်လွင့်ကွယ်ပြောက်မျက်မှောက်ဖြစ်ချိန်မှာအဲ့တော့အရှက်ကြောက်ကြီးများလောကတရားနေကျင်းသွားပြီဆိုရင်ဘယ်လိုဖြစ်မလဲဆိုတော့လိုက်ဆိုတရိတ်ဆံများပုံဝလာမမာတူတော့မှာတရိတ်ဆံများပုံဝလာမမာတူတော့မှာအဲ့တော့စောစောကပြောတယ်လို့ပဲအရှက်ကြောက်ကင်းသွားပြီဆိုရင်လူလောကကြီးဟာအိမ်ခွေးတွေတော်ခွေးတွေလိုကြက်တွေဝက်တွေလိုစိတ်တွေသူတွေလိုမိဘမုံနှမချင်းချင်းဆိုတာစောင့်စည်းမှုမရှိတော့ဘူးစောင့်စည်းရမယ့်အမျိုးသမီးစောင့်စည်းရမယ့်အမျိုးသားဒီလိုမရှိဘဲနဲ့လောကကြီးရဲ့ရောထွေးပြီးတော့တရိစ္ဆန်လောကကြီးလိုဖြစ်သွားနိုင်ပါတယ်တဲ့ခုတော့ဟိရိဥတ္တပစောင့်ရှောက်လို့လူလောကဆိုတာတတ်တတ်မှတ်မှတ်နဲ့ဂုံသိက္ခာရှိတဲ့လောကကြီးဖြစ်နေရတာပါတဲ့ကဲလိုက်စို့ဝစာစင်ရင်ခေအသွင်စင်ခြင်းစင်စားပါဝစာစင်ရင်ခေအသွင်စင်ခြင်းစင်စားပါဒါကြောင့်မိမိတို့ကတူတွေတူမတွေသာသမီတွေရှိနေဝစားစီရင်မူလေးတွေခက်အလျောက်ရွယ်ဝဲရှင်ဝဲသွားတဲ့အခါသွားတာတောင်မှသိပ်ပြီးတော့တယုတ်ပြက်လွမ်းတာတွေဖြစ်ပြီးတော့အချက်ကြောက်ကင်းပါပြီဆိုရင်ဒီလောကကြီးကတရိစ္ဆာန်လောကဖြစ်သွားနိုင်ပါတယ်တဲ့ အဲဒါကြောင့်မို့ကျောင်းဝင်တွေသွားတဲ့အခါဖျားဘူးသွားတဲ့အခါဘုန်းကြီးတို့ထိုင်းနိုင်ငံတို့လို့ပေါ့ထိုင်းနိုင်ငံမှာလည်းပဲသူတို့ရဲ့ဝတ်စုံလေးတွေနောက်ပြီးတော့ဒီတင့်တော်တဲ့ဝတ်ကလေးတွေဝတ်ပြီးတော့ဖျားတဲ့ဝင်ရပါတယ်ဒီဒီလင်္ကာနိုင်ငံမှာလည်းပဲဆွေတော်တို့နောက်ပြီးတော့မဟာဗောဓိပင်တို့ပူဇော်တဲ့အခါမှာဝတ်စုံလေးတွေဟာအင်မတန်မှယဉ်ကျေးမှတက်ခွင့်ပေးပါတယ်ဒါကြောင့်မိမိတို့လည်းပဲဒီဝတ်စုံလေးတွေကစပြီးတော့ဒါပဲနေရာသွားမယ်နေရာလဲဒါမျိုးလေးတွေကိုယ့်ရဲ့မျိုးဆက်လေးတွေကိုယဉ်ကျေးအောင်လုပ်ပေးပါတဲ့ဝတ်စားစင်ရင်မှုကြောင့်အဆက်ကြောက်ပျက်စီးသွားပြီဆိုရင်လောကကြီးရဲ့တရိစ္ဆာန်လောကလို့ဆောင်ကြည့်မှုမရှိတာဒီပေါ်ပေါက်လာနိုင်ပါတယ်တဲ့ကဲလိုက်ဆိုဝတ်စားစင်ရင်ခေအသွင်စင်ကျင်စင်စားပါလောကကြီးကိုကောင်းစီလို့ရှက်ကိုရှက်ရမှာလောကကြီးကိုကောင်းစီလို့ကြောက်ကိုကြောက်ရမှာဒါကြောင့်လောကကြီးကောင်းစားစေခြင်းပါလေယဉ်ကျေးမှုတွေမပြည့်စည်စေခြင်းပါကိုယ့်အတွက်နဲ့တိရစ္ဆာန်လောကကြီးရိုင်းဆိုင်တဲ့လောကကြီးစီးမဆောင်တဲ့လောကကြီးမဖြစ်စေခြင်းပါဘူးဆိုရင်မကောင်းမှုအကုသိုလ်လောကမှာရှက်ရမယ်ကြောက်ရမယ်ကိုကြောင့်တစ်ဖက်သားတွေအကုသိုလ်ဖြစ်သွားမှာဝတ်စားစင်ရင်မှုကြောင့်တစ်ဖက်သားတွေအကုသိုလ်ဖြစ်သွားမှာရင်ကျင်းမှုတွေပြက်သွားမှာဘာသာရေးတွေရိုင်းဆိုင်သွားမှာဒါမျိုးတွေကိုရှက်ကိုရှက်ရပါမယ်ကြောက်ကိုကြောက်ရပါမယ်တဲ့ဒီတရားကိုသုလသုပ္ပတ္တကနားလည်ခဲ့ပါတယ်အဲ့တော့နားလည်ခဲ့တဲ့အတွက်ဒီအဝတ်မို့တဲ့ဘုံကြီးတွေကိုလုံးဝမကိုးကွယ်နိုင်ပါဘူးအရှက်ကြောင့်မရှိတာလောကကြီးပျက်စီးဖို့ဖြစ်တယ်ဒီလိုပုဂ္ဂိုလ်တွေကိုသွားပြီးတော့ရှင်မခိုးနိုင်ပါဘူးမပူဇော်နိုင်ပါဘူးဆိုပြီးတော့အပြည့်ညင်းတော့နောက်ဆုံးတော့ယောက်ခမယောက်ျားကသူ့ရဲ့မျိုးသမီးကိုငါကိုးကွယ်တဲ့ဘုံကြီးတွေကိုအရှက်ကြောင့်မရှိတဲ့အရှက်ကြောင့်ကင်းတဲ့ပုဂ္ဂိုလ်လို့ပြောတယ်ဆိုပြီးတော့ဝန်내ပက်လက်ဖြစ်ပါတယ်ဒီတော့ယောက်ခမအမျိုးသမီးကသုလသုပ္ပတ္တာကိုမေးတယ်ချစ်သမီးတဲ့သင်ကသင်ရဲ့ကိုးကွယ်စည်းကတဲ့ယဟန်တွေကိုတိတ်ပြီးတော့ပြင်းပြင်းထန်ထန်ကြီးညိုတာပဲသင်စည်းကကိုးကွယ်တဲ့ယဟန်တော်တွေကဘယ်လိုပါလဲဆိုအကျိုးကြောင့်မေးတော့သုလသုပ္ပတ္တာကရှင်ဟန်တော်ကြီးရဲ့နေပုံထိုင်ပုံတွေကိုပြောပြပါတယ်ဒါကတရားတော်ဝဲတည်တန့်ဟောမှာဖြစ်မှာမို့လို့ဘုန်းကြီးမဟောတော့ပါဘူးနောက်ဆုံးတော့ယောက်ခမမေမျိုးသမီးကြီးကတန်ဃာတော်ကြီးပေါ်မှာစိတ်ဝင်စားလာတော့တင့်ရဲ့ကိုးကွယ်တဲ့တန်ဃာတော်ရှင်မြတ်ကြီးကိုငါတို့ကိုဖူးမြင်ခွင့်ရအောင်လုံမပေးနိုင်ဘူးလားဆိုတော့လုံပေးနိုင်ပါတယ်ဆိုပြီးသုလသုပ္ပတ္တာကဇွန်ရင်တွေကိုစီစဉ်ပြီးတော့အရင်ပေါ်ဆုံးတဲ့တက်ပြီးတော့မြတ်စွာဘုရားတရင်သုံးတဲ့ဇေတဝန်ကျောင်းဘက်ကိုမှန်းပြီးတော့နံပါတ်၄ချီချင်းကြီး၅ပါးနဲ့ရှိခိုးပါတယ်လက်ရှိနှစ်ခုတထောင်တူးဆိုတော့ဒီအင်္ဂါ၅ပါးကိုကျန်ပေါ်မှာနေရင်ကျန်နဲ့ထိပ်ပြီးတော့ရှိခိုးတယ်နောက်ပြီးတော့ကိုယ်စောပေါ်မှာထိုင်ရင်ကိုယ်စောနဲ့ထိပ်ပြီးတော့ရှိခိုးတယ်ပေါ့မြေကြီးပေါ်မှာထိုင်ရှိခိုးရင်မြေကြီးနဲ့အင်္ဂါ၅ပါးထိပ်ပြီးတော့ရှိခိုးတယ်ဒုတိယဘာလို့တလဲဖရာရှင်ရဲ့ဂုဏ်တော်တွေကိုဆင်ခြင်တယ်တတိယပန်းနန္တာတွေနဲ့ပူဇော်တယ်တဲ့ဒါဖရာဘုလမ်းညွှန်ပဲတရားဓမ္မတွေအနေနဲ့ဖျားဖူးသွားကျင်ပါတယ်ဆိုရင်ဖျားဖူးပါတယ်ဆိုရင်နံပါတ်1ခြေချင်းကြီး5ပါးနဲ့ရိုရိုသေးသေးရှိခိုးရမယ်နံပါတ်2ဖျားရှင်ရဲ့ဂုံတော်တွေကိုကိုတက်တဲ့လောက်မှတ်တဲ့လောက်ဂုံတော်တွေကိုအာယုံပြုရပါမယ်နံပါတ်3ပြီးမှမိမိပူဇော်ခြင်းနဲ့စီမီပန်းနန်သားတွေနဲ့ပူဇော်ရမယ်တဲ့ဒါသုဇူလာသုပ္ပတ္တာလောက်တာဟာဖျားဖူးလမ်းညွန်လို့ပြောလို့ရပါတယ်အဲ့တော့အဲ့ဒီလိုလုပ်ပြီးတော့ဘာလုပ်တယ်လဲဆိုတော့မျက်လေးပန်းရှိစုပ်ကိုမြှောက်တယ်ပြီးတော့ဒိဋ္ဌံလိုက်တယ်မြတ်စွာဘုရားတဲ့မနက်ဖြန်ဖျားမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုဆုံးကပ်ပင့်ပါတယ်။ဒါကြောင့်မြတ်စွာဘုရားဒီပန်းအမှတ်တင်ညာနဲ့တပည့်တော်ပင့်ဖိတ်တာကိုသိပါဆိုပြီးတော့မြှောက်လိုက်တော့သာဝတိပြည်ဇေတဝန်ကျောင်းမှာတရားဟောနေတဲ့မြတ်စွာဘုရားရဲ့အပေါ်မှာပန်းမျက်နှာချက်ဖြစ်တော့မြတ်စွာဘုရားကလက်ခံတာသိတယ်။နောက်ဆုံးနာတပင်တတိယနေပြီးတော့ဆုံးကပ်တရားပွဲပြီးတဲ့အခါလျှောက်တော့သုလသုပ္ပတ္တာလက်ခံရတဲ့အကြောင်းသုလသုပ္ပတ္တာကပင့်ဖိတ်ထားတဲ့အကြောင်းမြတ်စွာဘုရားကမိန်ကြားတယ်ဒါနဲ့ဆက်ပြီးတော့ဘုန်းကြီးမနေ့ကအနီးဝေးဆိုတဲ့တရားကိုတပုတ်တီးတန့်ဟောခဲ့ပြီအဲ့တော့မြတ်စွာဘုရားကနာထပင်တတိယအဝေးဆိုတဲ့ဇာတ်ကားနဲ့ဆက်ပြီးတော့တရားတပုတ်ဟောခဲ့တယ်ပေါ့ဒူရေတန်တော်ဘဂတင်တိဟိမဝန္တော်ဝပပတောအာတန်တိထနာဒိတန်တိရတိန်ခိတ္တာယထာတရာဆိုပြီးတော့တရားဟောလိုက်တယ်အဲ့တော့ဒီတရားကိုမနေ့ကဟောပြီးဖြစ်တဲ့အတွက်ဘုန်းကြီးဆက်ပြီးတော့မပြောတော့နောက်ဆုံးတော့ဘုန်းကြီးတို့သုလသုပ္ပတ္တာပင်ဖိတ်တဲ့အတွက်မြတ်စွာဘုရားကြွမှာဆိုတာသိတော့တရားမင်းကဝိသေယုံနဲ့သားကိုပြက်တက်ငါးရာဖန်ဆင်းခိုင်းတယ်အဲ့တော့ဝိသေယုံနဲ့သားကလည်းဖန်ဆင်းပြီးတော့နောက်ရက်မှာဖရာကရှင်ရလည်းပဲရဟန္တာရှင်မြတ်ကြီးငါးရာကိုလက်ရွေးစင်ဖြစ်နေရွေးချယ်ပြီးတော့ဝိသေယုံနဲ့သားဖန်ဆင်းပြီးတဲ့ပြက်တက်ငါးရာနဲ့ကောင်းကင်ခရီးကနေကြွားတယ်တဲ့အဲ့တော့ဘလောက်ကြင်ညိုစရာကောင်းမလဲမျက်စီတွေမှန်းကြည့်တကိုးတော်နဲ့ကြွားတာတိတ်ပြီးတော့ဝေလွန်းတဲ့ရက်ဖြစ်နေတာ哦 အဲ့တော့ဥက္ကတတိနဲ့သုလာသူပဒါကောင်းဆောင်တဲ့ပုဂ္ဂိုလ်တွေကလည်းမြတ်စွာဘုရားလာမက်စီကိုမှန်းပြီးတော့ရှေ့ကိုပူဇော်တဲ့ချိန်ကောင်းကင်ကနေပြီးတော့ပြည့်တန်900နဲ့ဖျားမှုရှိတဲ့ရဟန္တာရှင်မြတ်ကြီး900ကြွလာတာကိုမြင်တော့သူကြည်ညိုနေတဲ့ဘုန်းကြီးတွေနဲ့ကြွားလိုက်တာစိတ်ထဲမှာသိပ်ပြီးတော့ကြည်နူးသွားတာပဲအဲ့တော့သွန်နေပါရိကတ်အာမရတော့ခုနှစ်ရက်ပလုံးဆက်ပြီးတော့သွန်နေပါရိကတ်လူစရာရှိတာတွေလူနောက်ဆုံးမြတ်စွာဘုရားတရားဟောလိုက်တာအဲ့ဒီမှာဘုန်းကြီးတို့ဥက္ကတတိနဲ့တကဝ 14,000 တော့တတဝါတွေတရားသူရသွားတယ်တဲ့အပေတကားပိတ်သွားခဲ့တယ်အဲ့တော့မြတ်စွာဘုရားရှင်ကလည်းပဲခုနှစ်ရက်တည်င်းသုံးပြီးတော့အလှခံပြီးတော့နောက်ဆုံးမှာအရှင်နုရုဒ္ဓမထေရကိုသာသနာပြုဖို့တာဝန်ပေးပြီးတော့တာဝတိကိုပြန်ကြွသွားပါတယ်အဲ့တော့အဲ့ဒီချိန်မှာစပြီးတော့တတောပတ္ထာယတဏ္ဍကရံတတ္ထာတံပန္နံအဟောတိတဲ့အဲ့ဒီချိန်ကနေစပြီးတော့ဥက္ကမြို့ကြီးဟာယတနာ၃ပါးတွေဖုံလွှမ်းပြီးတော့တရားတရားပြည့်ဝတဲ့ပုဂ္ဂိုလ်တွေနေတဲ့ဗုဒ္ဓဘာသာဝင်တွေအများဆုံးနေထိုင်တဲ့မြို့ကြီးဖြစ်သွားပါတယ်တဲ့ဒါကဘုန်းကြီးဟောခြင်းတဲ့အာဇာနည်သုလသုပ္ပတ္ထာရဲ့အကြောင်းအဲ့တော့ဘုန်းကြီးဒီနေရာမှာဘာပြောချင်တယ်လဲဆိုတော့နည်းနည်းလေးပြောချင်သေးတယ်။သုလသုပ္ပတ္တကိုဘာဖြစ်လို့အာဇာနည်လို့ပြောတယ်လဲကြည့်လိုက်နော်။ကဲအလုံးတစ်ခေါက်ဒီအာဇာနည်အကြောင်းလေးတစ်ခေါက်ပြန်ဆိုလိုက်။သာမန်လူထက်စွမ်းရည်တက်ညင်းမြက်လျုံနှလုံးကြီးအများအကျိုးရွက်တယ်ဘူးကိုယ်ကျိုးစွန့်လွတ်သည်လောကလူရွာရှားကဲပါမပါအာဇာနီအဲ့တော့သုလသုပ္ပတ္တကြည်လိုက်နော်သူရဲ့ဘဝမှာလက်ယုံဤနှလုံးဤနဲ့ပြည့်စုံမွားတော့သောတာပန်အရိယာသူတော်စင်ဆိုတော့နှလုံးသားထဲမှာမြင့်မြတ်တဲ့တရားတွေကိန်းနေတာတော့ပြောစရာကိုမလိုတော့ဘူးပုထုဇဉ်ဖြစ်ကိုလွန်မြောက်သွားခဲ့ပြီလက်ယုံဤကလည်းပဲရောက်ခမကြီးနဲ့ထိတ်တိုက်တွေ့တဲ့အခါကြောက်မသွားဘူးပျော်ရင်ဖျောင်းမာရင်တန်ချောင်းဆိုတယ်လို့ဘာသာရေးနဲ့ပတ်သက်လို့လေကိုမှန်တယ်လို့တတ်ဝင်ယုံကြည်ထားတာကိုခင်ပွန်တဲ့ကိုစွန့်ရင်စွန့်ရပေးသည်စီစဉ်ဥစ္စာတွေစွန့်ရင်စွန့်ရပေးသည်အသက်သေရင်သေပေးသည်ဘယ်တော့မှရှင်းမခိုးနိုင်ဘူးဆိုတာကခုခေတ်အမျိုးသမီးတွေအတူယူရမယ့်အချက်တွေပဲအမျိုးသားတွေလည်းပဲအတူယူရမယ့်အချက်တွေပဲအဲ့တော့သုလသုပ္ပတ္တာဘုန်းကြီးတို့ကိုချိုးဘလို့စွန့်လွတ်ခဲ့တယ်လေဆိုတော့နံပါတ်1သူ့ရဲ့ဖခင်ကြီးပေးခဲ့တဲ့ဂရီကိုသူ့ရဲ့ဘဝကိုပုံအပ်ပြီးတော့ကိုကျိုးစွန့်လွတ်သွားတယ်။သူကဘာသာကြားကိုလက်ထပ်လိုက်တဲ့အတွက်သူ့ရဲ့ဖခင်ကြီးနာထပင်တစ်ထည့်မှာကတိကစကားတွေဂရိသစ္စာတည်တဲ့လူဖြစ်ဖို့ဆိုပြီးတော့သူဟာစွန့်လွတ်သွားခဲ့တယ်တဲ့။ဒီအချက်ကလည်းအများကျိုးအတွက်သူစွန့်လွတ်လိုက်တာ။သူ့ရဲ့ဖခင်ကြီးစိတ်ချမ်းသာဖို့သူ့ရဲ့ဖခင်ကြီးအတွက်သူဟာသူ့ရဲ့ဘဝတစ်ခုလုံးကိုစွန့်လွတ်ပြီးတော့ဘာသာကြားကိုလက်ထပ်သွားခဲ့ပါတယ်။နောက်တစ်ခါလက်ထပ်ပြီးတဲ့အခါမှာလည်းဘာလုပ်တယ်လဲ။လက်ယုံကြီးနှလုံးကြီးနဲ့ပြည့်စုံတဲ့အတွက်ရောက်ခမကြီးနဲ့ဘာသာကြီးနဲ့ပတ်သက်ပြီးတော့ပฏิပက္ခတွေပြင်းထန်ဖြစ်တယ်။ဖြစ်ပြီးတဲ့နောက်နောက်ဆုံးမှဘာလဲဆိုတော့သူ့ရဲ့လက်ယုံကြီးနှလုံးကြီးစွန့်အားကြောင့်ရောက်ခမကြီးရောနောက်ဆုံးဥက္ကမျိုးသူမျိုးသားတွေရောအရိယာသူတော်စင်တွေဖြစ်ပြီးတော့အပေတကားပိတ်သွားကြတယ်။နောက်ပြီးတော့ဥက္ကမျိုးကြီးတစ်မျိုးလုံးကလည်းဗုဒ္ဓဘာသာဝင်တွေဖြစ်ပြီးတော့အပေတကားတွေပိတ်သူကတိနဲ့ပြီးရောက်အပေကြမဲ့ပုဂ္ဂိုလ်တွေဟာအပေမကြပဲဖြစ်သွားကြတယ်တဲ့။ဒါပါလဲဆိုတော့ဘုန်းကြီးတို့သုလသုပ္ပတ္ထကိုအကြောင်းပြုပြီးတော့ဥက္ကမျိုးသူမျိုးသားတွေရောက်ခမအိန္ဒူအိန္ဒာတွေသောတာပန်ဖြစ်အပေတကားပိတ်နောက်ဆုံးအပေချမဲ့ဒုက္ခတွေကနေကင်းလို့ပြီးနိဗ္ဗာန်ချမ်းသာတိရသွားတာဟာဒါသုလသုပ္ပတ္ထရဲ့အများကျိုးကိုတည်ပို့မှုတဲ့အဲ့တော့သုလသုပ္ပတ္ထကိုကျိုးစွန့်လွတ်ပြီးတော့ရောက်ခမမိသားစုရဲ့အကျိုးနောက်ပြီးတော့ဥက္ကမျိုးသူမျိုးသားတွေရဲ့အကျိုးကိုကိုယ့်ရဲ့ဘဝစွန့်လွတ်ပြီးတော့သွားခဲ့တဲ့အတွက်ဆောင်ရွက်ခဲ့တဲ့အတွက်ဘုန်းကြီးအာဇာနည်သုလသုပ္ပတ္ထာဆိုတဲ့ကောင်းစီနဲ့တရားဟောပေးခြင်းဖြစ်ပါတယ်။ကြည့်ဒါတော့ဆိုရင်အာဇာနည်သုလသုပ္ပတ္ထာဆိုတဲ့တရားကိုသဘောပေါက်တော့ပါပြီ။ဒီတရားကိုနာယူပြီးတော့တရားနာပရိသတ်ဟာသုလသုပ္ပတ္ထာလိုပဲမိမိတို့ကိုယ်ကိုမိမိတို့ပထမအိန္ဒူအိန္ဒာတွေရဲ့အာဇာနည်ဖြစ်အောင်ဒုတိယရက်ွက်ရဲ့အာဇာနည်ဖြစ်အောင်ကိုမျိုးရဲ့အာဇာနည်ဖြစ်အောင်နိုင်ငံရဲ့အာဇာနည်ဖြစ်အောင်အမျိုးဘာသာသာသနာကျုပ်ကိုစွန့်အားသမျှရှိသမျှစွန့်အားရှိသမျှဆောင်ရွက်ပြီးတော့အမျိုးဘာသာသာသနာရဲ့အာဇာနည်များဖြစ်အောင်ကိုယ်တိုင်လည်းပဲကြိုးစားနိုင်ကြပါစေမျိုးဆက်တွေကိုလည်းပဲအမွေပေးနိုင်ကြပါစေဒီနည်းအားဖြင့်ပါရမီတွေရင့်တန်ပြီးမဉ္ဇဉ်ဖွဉ္ဉံဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း